Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ23ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းဒိုမီတာ32 40နဲ့49လို့ပါသမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူလာဆင်နိုင်ပါပါရှင်။ကျမခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ IS ကောင်းဆောင်ကိုတုတ်တင်မဲ့အစီအစဉ်ပြတ်သောအောင်ရေးသားဖော်ပြခဲ့တဲ့ဆိုပြီး New York Times သတင်းစာကိုသမ္မတထရမ့်ကဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံတဝမ်းမိုးတဲရည်ကြီးမှုတွေဖြစ်ပေါ်နေတဲ့အတွက်ရေဘေးဒုက္ခတွေကိုးတောင်းကျော်ရှိနေပါတယ်။တရားဝင်လုပ်လုပ်ခွင့်ဗီဇာမပါတဲ့မြန်မာအလုပ်သမား55ဦးကိုထိုင်းနိုင်ငံကပြန်ပို့လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုညာဝင်းရောက်နေအတူတင်ပြပေးသွားမှာခင်ဗျာ။
အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့စစ်ဆိုးရလက်ထက်မြန်မာနဲ့မြောက်ကိုရီးယားတို့စစ်ရေးအရနီးကပ်တဲ့ဆက်ဆံရေးနဲ့လက်ကျန်ဆက်ဆက်မှုတွေကို NRD အစိုးရကလုံးဝဖြတ်တောက်ပြဖို့အမေရိကန်ဘက်ကလူလာကြောင်သဘောထားတွေထွက်ပေါ်လာနေတာနဲ့ပတ်သက်လို့
အထူးတစ်ချက်တော့မြန်မာနိုင်ငံကိုပြည်နိုင်ငံနဲ့ပြည်နိုင်ငံမဆက်ဆံမဆက်ဆံလို့ဒီမှာပြောပိုင်လို့မရှိဘူး။သို့တော်လည်း UN ကချမှတ်ထားတဲ့ဖုံးပစ်ချက်
နိုင်ငံရေးလိလမှုအဖွဲ့အမှုဆောင်ဒါရိုက်တာရဲ့တုံ့တက်ချက်နဲ့အတူထုတ်လွှင့်ပေးသွားပါမယ်။အဲဒီနောက်ဥအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်နဲ့အတူ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရမှာပါ။ဒီအစီအစဉ်နောက်ပိုင်းမှာတော့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါလိမ့်ရှင်။အခုအရင်ဆုံးတော့ဇူလိုင်လ23ရက်တနင်္ဂနွေနေ့မနက်ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါမယ်ရှင
် IS Islamic State ကြောင့်အဖွဲ့ရဲ့ခေါင်းဆောင်အဘူဘက္ကာ El Baghdadi ကိုတုတ်တင်တပ်ဖြတ်မဲ့အစီအစဉ်ပြတ်သွားအောင်ရေးသားဖော်ပြခဲ့တယ်ဆိုပြီး The New York Times သတင်းစာကိုသမ္မတ Donald Trump ကစနေနေ့မှာ Twitter လူမှုကွန်ရက်ကတဆင့်ဝေဖန်လိုက်ပါတယ် Baghdadi ကိုလောက်ကြမဲ့အစီအစဉ်ပြတ်သွားအောင် New York Times သတင်းစာကဘလို့ရေးသားလိုက်တယ်ဆိုတာနဲ့ပတ်သက်လို့တော့သမ္မတ Trump ကရှင်းလင်းပြောကြားထားခြင်းမရှိပါဘူးဒါပေမဲ့သတင်းပေါက်ကြားမှုတွေရှိခဲ့ကြောင်း Fox သတင်းဌာနရဲ့အတန်းလွင့်အစီအစဉ်တစ်ခုမှာပြောကြားပြီးမိနစ်ပိုင်းအတွင်းမှာသမ္မတ Trump ကအဲ့ဒီလို Twitter ကနေရေးသားလိုက်တာဖြစ်ပါတယ်ဒီတော့အတွင်းသမ္မတ Trump ရဲ့ Twitter မှာရေးသားမှုနဲ့ပတ်သက်လို့အသေးစိတ်ရှင်းလင်းချက်ပေးဖို့သမ္မတအင်ပြူတော်ကိုသူတို့အနေနဲ့တောင်းဆိုထားကြောင်း Washington အခြေစိုက် Political သတင်းဌာနကို New York Times သတင်းစာရဲ့ပြောခွင့်ရကထုတ်ပြန်ချက်ပေးပို့ခဲ့တယ်လို့ဆိုပါတယ်သမ္မတ Trump ကဘယ်သတင်းကိုရည်ညွှန်းပြောဆိုရဲဆိုတာတိတိကျကျမသိရသေးပါဘူးဒါပေမဲ့ Baghdadi ဟာအသက်ရှင်လျက်ရှိနေတဲ့ကြောင်းကာကွယ်ရေးဝန်ကြီး James Mattis ကသတင်းနောက်တွေကိုပြောကြားခဲ့တယ်လို့ New York Times သတင်းစာမှာတောက်ကြနေကဖော်ပြထားပါတယ်2014ခုနှစ်ကမိုဆူးမြို့မှာနောက်ဆုံးတွေ့လျက်ပြီးတဲ့နောက်အများမြင်ကွင်းကနေပျောက်ကွယ်နေတဲ့ Baghdadi အတွက်အမေရိကန်ကစုငွေဒေါ်လာ25သန်းထုတ်ထားတာဖြစ်ပါတယ
်အမေရိကန်ရေတပ်ကဒေါ်လာ13ဘီလီယံဒီပါအကုန်ကျခံတိဆောက်ထားပြီးအစင်းမြင့်နည်းပညာတွေတက်ဆင်ထားတဲ့ USS Gerald R. Ford လေယာဉ်တင်သင်းမောကြီးစနေနေ့ကရေချပွဲကိုသမ္မတ Donald Trump ကိုယ်တိုင်တက်ရောက်ခဲ့ပါတယ်ဒီသင်းမောရေချလိုက်တာကြောင့်တန်တသိန်းအလေးချိန်ရှိတဲ့သတင်းစကားတစ်ခုပေးပို့လိုက်တာဖြစ်တယ်လို့အမေရိကန်ရဲ့ရန်သူတွေကြောက်ရွံ့တုန်လှုပ်နေလိမ့်မယ်လို့သမ္မတ Trump ကပြောပါတယ်။ဒီလေရင်တင်သင်းမောတိဆောက်တာပြီးဆုံးမှု၃နှစ်နီးပါးနောက်ကျခဲ့တယ်လို့ဒေါ်လာဘီလီယံပေါင်းများစွာပို့ကျုံကုန်ကျခဲ့ပါတယ်။ဒီသင်းမောဟာနျူကလ িয়ার စွမ်းအင်သုံးမျိုးဆက်သစ်လေရင်တင်သင်းမောတွေတဲကမှပထမဦးဆုံးဖြစ်ပြီးဗာဂျီးနီးယားပြည်နယ် Norfolk ရေတပ်စခန်းမှာရေချပွဲလုပ်ခဲ့တာပါ။ဒီသင်းမောကြီးခုံမောင်းသွားတဲ့မှာကျွန်တော်တို့ရဲ့မဟာမိတ်တွေစိတ်အေးသက်သာရှိသွားကြပြီးရန်သူတွေကတော့ကြောက်တူးတုံသွားကြလိမ့်မယ်လို့သမ္မတ Trump ကပြောပါတယ်ဒီလေရင်တင်သင်းမောတစ်ဟာအတန်းစားတစ်စူပါလေရင်တင်သင်းမောအုပ်စုမှာဥဆောင်သင်းမောဖြစ်လာမှာပါနှစ်ပေါင်း40အတွင်းပထမဆုံးအဖြစ်တည်ဆောက်ဘူးသမျှတဲ့ကုန်ကျစရိတ်အများဆုံးလေရင်တင်သင်းမောတွေတည်းဖြစ်ပါတယ
်အီသီယိုးပီးယားအချင်းထောင်ကနေလွတ်ပေးလိုက်ပြီးဆိုမာလီယာအစိုးရထံလွှဲပြောင်းပေးလိုက်တဲ့အချင်းသား100ကျော်ဟာစနေနေ့ကမြို့တော်မိုဂါဒီရှုကိုရောက်သွားကြပြီလို့ဆိုမာလီယာအစိုးရအရာရှိတွေက VOA ဆိုမာလီဌာနကိုပြောပါတယ်ပြန်လည်ရောက်ရှိလာကြတဲ့အကျဉ်းသား114ဦးဟာလင်းမော်ကစင်တာနဲ့ပြုံးနေကြပြီးတချို့လူတွေကတော့ဒူးထောက်ပြီးမြေကြီးကိုနမ်းလိုက်ကြတယ်လို့ဆိုပါတယ်လေစိတ်မှာစောင့်နေကြတဲ့အကျဉ်းသားတွေရဲ့မိဘတွေဆွေမျိုးသားချင်းတွေကလည်းသူတို့ရောက်လာတဲ့အချိန်မှာငိုကြွေးကုန်ကြတယ်လို့ဆိုပါတယ်ဆိုမာလီယာအကျဉ်းသားတွေဟာအီသီယိုးပီးယားနိုင်ငံအတွင်းတရားမဝင်ရောက်မှုအပါအဝင်ပြစ်မှုပေါင်းအများပြားနဲ့ဖမ်းဆီးခံရခြင်းဖြစ်ကြောင်းဆိုမာလီယာအစိုးရအရာရှိတွေကဒေသခံသတင်းဌာနတွေကိုပြောကြားခဲ့ပါတယ်အကျဉ်းသားတွေကိုအခုလိုလွတ်ပေးလိုက်တာဟာနှစ်နိုင်ငံဆက်ဆံရေးကောင်းမွန်တဲ့လက္ခဏာဖြစ်ကြောင်းအကျဉ်းသားတွေလွတ်မြောက်တဲ့အချိန်ကအီသီယိုးပီးယားမှာသူတို့နဲ့အတူရှိနေခဲ့တဲ့အီသီယိုးပီးယားနိုင်ငံဆိုင်ရာဆိုမာလီယာတာမကြီးကပြောပါတယ
်အာဖဂန်နစ္စတန်နိုင်ငံကန်ဒါဟာပြည်နယ်တောင်ပိုင်းရွာတရွာကနေလူ60တဲ့မင်းဲကိုတာလီဘန်လက်နက်ကင်တွေပြန်ပြီးဆွဲသွားပြီး အဲ့ဒီတဲက9ယောက်ကတော့အသက်ခံခဲ့ရတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။လွန်ခဲ့တဲ့4ရက်အတွင်းတာလီဘန်တွေကဘတ်စကားတွေကိုတိုက်ခိုက်တာတွေလုပ်ခဲ့တာမှာအဲ့ဒီရွာသားတွေပြန်ပေးဆွဲခံခဲ့ရတာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူက AP သတင်းဌာနကိုပြောပါတယ်။ဒါပေမဲ့လည်းကန္နာဟာပြည်နယ်ရဲတပ်ဖွဲ့အကြီးအကဲကတော့ရွာသားတွေကိုနေအိမ်တွေကနေတောက်ကြနေမှာပြန်ပေးဆွဲသွားတာလို့ AFP သတင်းဌာနကိုပြောပါတယ်။ကန္နာဟာတာရင်ကော့အဝေးပြေးလမ်းမကြီးနာကျေးရွာတရွာကသူတို့နေအိမ်တွေကနေရွာသား90ကိုတာလီဘန်တွေကတောက်ကြနေမှာပြန်ပေးဆွဲသွားခဲ့ပြီးအဲ့ဒီတဲက9ဦးကိုစနေနေ့မှာတပ်ပစ်လိုက်တယ်လို့ရဲတပ်ဖွဲ့အကြီးအကဲအဗ်ဒူရာဇစ်က AFP သတင်းဌာနကိုပြောတာပါ။ဖမ်းဆီးသွားသူတွေကအယောက်30ကိုတာလီဘန်တွေပြန်ပေးဆွဲသွားခဲ့ပြီးကျန်30ကိုတော့ဖမ်းဆီးထားရုံပဲလို့ရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ဒီပြန်ပေးဆွဲလုပ်ရဟာသူတို့လက်ချက်ဖြစ်တယ်လို့တော့တာလီဘန်တွေကမပြောသေးပါဘူးခင်ဗျာ။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဇူလိုင်လ22ရက်နေ့ထိမြန်မာနိုင်ငံတဝန်းကပြည်နယ်နဲ့တိုင်းဒေသကြီး6ခုလုံးမှာ AR စစ်တောင်းငဝန်နဲ့ချင်းတွင်းမြစ်တို့ရေရှမ်းမှုတွေဖြစ်ပေါ်နေတာကြောင့်ဒေသခံပြည်သူအနည်းဆုံး 9,000 လောက်ဘေးကင်းရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်။အခုလဆော့ဆော့ပိုင်းကလေးကပဲခူးမကွေး AR စကိုင်းတိုင်းဒေသကြီးတွေနဲ့မွန်နဲ့ကရင်ပြည်နယ်တွေမှာမိုးသည်ထန်စွာရွာသွန်းခဲ့တာဖြစ်ပါတယ်။ AR တိုင်းဒေသကြီးအတွင်းမှာ AR မြစ်ရေဝင်ရောက်မှုကြောင့်စာတင်ကြောင်းပေါင်း100ကျော်ပိတ်ထားရပြီးအင်ကဘူဟင်္ဒရာပန်တနော်တို့မြို့တို့ဘက်မှာကဘာပြုံမှုတွေဖြစ်သွားတဲ့အတွက်အင်ဂျီပေါင်း300ကျော်ကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးထားရပါတယ်။ပဲခူးတိုင်းဒေသကြီးမွန်ပြည်နယ်နဲ့နေပြည်တော်ကောင်စီနယ်မြေတို့မှာလည်းဇူလိုင်လ20နဲ့21ရက်တွေမှာမိုးသည်ထန်စွာရွာသွန်းမှုကြောင့်လူနေရပ်ကွက်တချို့မှာရေကြီးရေရှမ်းမှုတွေဖြစ်ပေါ်နေတာမှာဒေသခံတချို့ဟာဘေးကင်းရာကိုရွှေ့ပြောင်းခိုးလုနေရတယ်လို့ဆိုပါတယ်။မွန်ပြည်နယ်ကြိုက်ထုံမြို့မှာရေကြီးနေတဲ့အတွက်ဒေသခံ2500ကျော်ဟာစာတင်ကြောင်းတချို့မှာဖွင့်ထားတဲ့ရေဘေးချောင်စခန်းတွေမှာရွှေ့ပြောင်းနေထိုင်နေကြရပါတယ်။မိုးသည်ရေကြီးရေရှမ်းမှုတွေကြောင့်ဇူလိုင်လ21ရက်ကစလို့မနေ့ဇူလိုင်လ22ရက်နေ့အထိရန်ကုန်မော်လမြိုင်အဝေးပြေးကားလမ်းကြီးရေလွှမ်းမှုဖြစ်နေတာမှာရင်သွားရင်လာတွေရပ်ဆိုင်ထားရတယ်လို့ဆိုပါတယ်။ဇူလိုင်လ20ရက်နေ့ကမကွေးတိုင်းမင်းဘူးမြို့နယ်အတွင်းအေယာဝတီမြစ်ဟာစိုးရင်ရေအမှတ်ကျော်ပြီးတော့မြစ်ကမ်းနဘေးမှာရှိနေတဲ့အမှတ်3ရပ်ကွက်ထဲကိုဝင်ရောက်ခဲ့တာကြောင့်ဒေသခံပြည်သူ400နီးပါးဘေးကင်းရာကိုရွှေ့ပြောင်းခဲ့ရပါတယ်။ဇူလိုင်လ22ရက်နေ့မှာဟာမြစ်ရေဟာစိုးရင်ရေအမှတ်ကိုကျသွားပြီမဲ့လည်းရေပြန့်တက်နေတဲ့အလားအလာရှိနေတာကြောင့်ဒေသခံတွေဟာနေရက်ကိုမပြောင်းနိုင်သေးပဲဖြစ်နေပါတယ်။နစ်စင်ရေကြီးတဲ့တောင်ကိုစိုးဝါးစွာရင်ဆိုင်ရလေရှိတဲ့စကိုင်းတိုင်းဒေသကြီးကောလင်းမြို့နယ်အတွင်းကတောင်မြေချောင်းအပါဝင်တခြားချောင်းတွေဟာလည်းအခုချိန်မှာရေပြည့်နေပြီးမကြခင်မှာရှံထွက်မဲ့အလားအလာရှိနေကြောင်းဒေသခံတွေကပြောပါတယ်။ရေပြည့်တဲ့ပြည်သူတွေအတွက်သက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးအစိုးရတို့ကအရေးပေါ်ကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ထားပြီးလိုအပ်တဲ့အကူအညီတွေကိုပေးနေသလိုကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြောင်းလည်းအစိုးရကသတင်းထုတ်ပြန်ထားပါတယ
်။ထိုင်းနိုင်ငံတဲကိုဗီဇာမပါဘဲခိုးဝင်လာတဲ့မြန်မာနိုင်ငံသားရွှေပြောင်းအလို့သမား50ကျော်ကိုဇူလိုင်လ22ရက်နေ့မှာမဲဆောက်မြဝတီနယ်စပ်ကနေထိုင်းအာဏာပိုင်တွေကမြန်မာနိုင်ငံဘက်ကိုပြန်ပို့လိုက်တယ်လို့မြန်မာရှိပြောင်းအလို့သမားကြီးလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံအခြေစိုက် AAC မဟာမိတ်အဖွဲ့ကဒါရိုက်တာဦးခန့်ကြီးက VOE ကိုပြောပါတယ
်။အလုံး95ယောက်ပြန်တယ်လေ။ပတ်စုံကြီးရှိတယ်။ဗီဇာလုံးဝမရှိလို့ပြန်ရတာပေါ့။အဲ့ဒါမြန်မာဘက်ကတော့သူတို့ဒီပြန်တာလို့ဒီကန်းနေလာချူဝါတာပေါ့။ချူဝါပြီးတော့ဒီမင်းကြီးလိုက်ချင်းချက်ပြီးတော့သူတို့ပကိုးကြည့်သူတို့စစ်တပ်ကနှစီနဲ့စီစဉ်ပြီးပြန်ပို့တယ်။
အဲ့ဒီ55ယောက်အပါဝင်မြန်မာနိုင်ငံသားတရားကျော်ကိုတရားဝင်အလွတ်လွတ်ခွင့်ဗီဇာမပါဘဲထိုင်းနိုင်ငံတောင်ပိုင်းနယ်စပ်လမ်းကနေပွဲစားတွေကခိုးသွင်းထားတာပါသူတို့အားလုံးမှာနိုင်ငံကူးလက်မှတ်တွေရှိပေမဲ့လည်းအသိခံထားရပြီးထိုင်းနိုင်ငံဘန်ကောက်မြို့နီးစမုတ်စခုံခရိုင်မဟာချိုင်းဒေသကချန်တချန်ထဲမှာထေထားတာပါအဲ့ဒီကနေထိုင်းအထူးစုံစမ်းစစ်ဆေးဌာနရဲ့အကူအညီနဲ့ AAC မဟာမိတ်အဖွဲ့ကဇူလိုင်လ18ရက်နေ့ညနေပိုင်းမှာကဲထုတ်ခဲ့ပြီးနောက်ဗီဇာမပါသူတွေကိုပြန်ပို့တာဖြစ်ပါတယ်။နိုင်ငံသဘောတူညီချက် MOU ရအလွတ်လွတ်ခွင့်နိုင်ငံကူးလက်မှတ်နဲ့သွားကြတာဖြစ်ပေမဲ့လည်းဗီဇာမပါသွားတဲ့ကိစ္စအတွက်အလို့သမားတွေကိုအကျိုးဆောင်ပေးတဲ့ကုမ္ပဏီနဲ့ပွဲစားတွေမှာတာဝန်ရှိသလိုအထောက်အထားမပြည့်စုံဘဲ PJ ဆိုတဲ့အလုပ်လုပ်ခွင့်စာအုပ်ကိုထုတ်ပေးလိုက်တဲ့အစိုးရဝန်ထမ်းတွေဘက်မှလည်းအားနည်းချက်ရှိတယ်လို့ဦးခန့်ကြီးကထောက်ပြပါတယ်။အလို့သမားတွေဒီလိုအလင်ခံရတာမျိုးမဖြစ်အောင်ရေးယူဆောင်ရွက်ပေးဖို့လိုပြီးမြန်မာနိုင်ငံတာဝန်ရှိသူတွေကို AAC မှမိတ်အဖွဲ့ကတင်ပြခဲ့ပါတယ်။ထိုင်းနိုင်ငံမှာတရားဝင်အနေနဲ့ကတရားမဝင်တဲ့ပါမြန်မာနိုင်ငံသားအလို့သမား3သန်းကနေ4သန်းကြာရှိပါတယ်။
ပါလက်စတိုင်းဒေသအနောက်ဘက်ကမ်းမြောင်မှာရွှေပြောင်းအခြေချနေထိုင်နေတဲ့အစ္စရေးမိသားစုညစာစားနေတဲ့အချိန်ပါလက်စတိုင်းတအုပ်ကဓာတ်နဲ့ဝင်ထိုးခဲ့တဲ့အတွက်အစ္စရေးလူမျိုး3ဦးသေဆုံးပြီး2ဦးထိခိုက်ဒဏ်ရာရသွားတယ်လို့အစ္စရေးအရာရှိတွေကပြောပါတယ်။မြောက်ပိုင်းရာမလာဒေသနက်ဆုမြို့မှာတိုက်ခိုက်မှုဖြစ်ပြီးမကြခင်မှာပဲတိုက်ခိုက်ခံရသူ2ဦးကတော့တောက်ကြနေကသေဆုံးသွားပါတယ်။နောက်2ဦးကတော့အဲ့ဒီနေ့နောက်ပိုင်းမှာသေသွားတယ်လို့ဆိုပါတယ်။တိုက်ခိုက်သူကတော့ရဲတပ်ဖွဲ့ကပြစ်လိုက်တဲ့ဒဏ်ရာကြောင့်အစ္စရေးစစ်ရုံကိုတင်ထားရတယ်လို့ဆိုပါတယ်။တိုက်ခိုက်သူဟာအသက်20အရွယ်အိုမာအယ်အဘက်ဖြစ်ပြီးသူ့ညီကိုလည်းဖမ်းဆီးထိန်းသိမ်းထားတယ်လို့ဆိုပါတယ်။တောက်ကြနေမှာပဲပါလက်စတိုင်းတွေနဲ့အစ္စရေးလုံခြုံရေးတပ်ဖွဲ့တွေကြားထိတိုက်ရင်ဆိုင်မှုတွေဖြစ်သွားခဲ့တဲ့အတွက်ပါလက်စတိုင်း3ဦးသေဆုံးသွားပါတယ်။မွတ်စလင်တွေနဲ့ဂျူးလူမျိုးတွေအတွက်အထွတ်မြတ်ထားရနေရာမှာအစ္စရေးတို့ကတပ်ထုရှာပိုးတဲ့လျှက်စစ်စစ်ဆေးရေးဆက်တက်ဆင်လိုက်ပြီးတဲ့နောက်နှစ်ဖက်တင်းမာမှုတွေဖြစ်ပေါ်နေတာပါအဲ့ဒီနေရာမှာအာရတနာသမားတွေကအစ္စရေးရဲ့အရာရှိနှစ်ဦးကိုတနက်နေ့ပြစ်လိုက်ပြီးတဲ့နောက်မှာအဲ့လိုစစ်ဆေးရေးဆက်တက်ဆင်လိုက်တာလည်းဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာပထမဆုံးအကြိမ်ကျင်းပတဲ့နိုင်ငံတကာဆက်ရုပ်ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံကမင်းကလေးတွေကြီးပဲပါတဲ့ဆက်ရုပ်ပြိုင်ပွဲဝင်အသင်းဟာစနေနေ့ကနိုင်ငံကိုပြန်လည်ရောက်ရှိသွားပြီးအာဖဂန်သမ္မတကိုစားအစ်မြင့်တာဝန်ရှိသူအများပြားကြိုဆိုခဲ့ကြပါတယ်ဒီအသင်းဟာစံနမူနာတစ်ခုဖြစ်တယ်လို့ချီးကျူးပြောဆိုပါတယ်အာဖဂန်အသင်းနဲ့အခြားအသင်းဝင်တွေကြားကွာဟာချက်ရှိတဲ့ကြားကအာဖဂန်မိန်းကလေးတွေဟာငွေတစိမ့်စုတစ်ခုကိုရအောင်ယူခဲ့တယ်လို့ပြောဆိုပါတယ်ခင်ဗျာ
မင်းနဲ့မနက်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတစ်ပတ်ကိုနားဆင်ရပါမယ်ရှင်အရင်စစ်အစိုးရလက်ထက်မြန်မာနဲ့မြောက်ကိုရီးယားနှစ်နိုင်ငံစီးရေးအရာနီးနီးကပ်ကပ်ဆက်ဆံခဲ့တဲ့လက်ကျန်ဆက်ဆံမှုတွေကိုလက်ရှိ NLD အစိုးရအနေနဲ့လုံးဝဖျက်တောက်ပစ်ဖို့အမေရိကန်ဘက်ကလိုလားတဲ့အကြောင်းအမေရိကန်အစိုးရအစ်မြင့်အရာရှိတဦးရဲ့ပြောကြားချက်ကိုကိုကပီရိုက်တာသတင်းကဖော်ပြထားပါတယ်လက်ရှိအချိန်မှာမြောက်ကိုရီးယားနဲ့စစ်ဖက်ဆက်ဆံရေးလုံးဝမရှိတဲ့အကြောင်းမြန်မာဘက်ကပြပြသားသားညှင်းဆိုထားပေမဲ့အရင်ကစစ်လက်နက်ပစ္စည်းဆိုင်ရာနှစ်နိုင်ငံသဘောတူစာချုပ်တွေရဲ့အကျိုးဆက်တွေအခုချိန်ထိရှိနေတယ်လို့အမေရိကန်ဘက်ကယုံကြည်ထားတာဖြစ်နိုင်ကြောင်းသုံးသပ်သူတွေရှိပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင
်ပြီးခဲ့တဲ့သတင်းဘက်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အရှေ့အာရှနဲ့ Pacific ရေးရာဘျူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာ American ဒူလက်ထောက်နိုင်ငံသားရေးဝန်ကြီးလက်ဖြင့်မြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်လည်းဖြစ်တဲ့တန်မတ်ကြီးဂျိုးဆက်ဘျွန်ရဲ့ခီးစဉ်ဟာမြန်မာနဲ့မြောက်ကိုရီးယားအကြားအရင်ကရှိခဲ့တဲ့စစ်ရေးဆက်ဆံရေးနဲ့ပတ်သက်လို့အမေရိကန်ရဲ့စိုးရိမ်မကင်းဖြစ်မှုကိုထုတ်ဖော်ပြသလိုက်တာဖြစ်တယ်လို့အမည်မဖော်လိုတဲ့အမေရိကန်အစိုးရအရာရှိတဦးကပြောပါရယ်မြောက်ကိုရီးယားနိုင်ငံတဲစီးဝင်နေတဲ့ဗန်နာငွေတွေထဲမှာမြန်မာနိုင်ငံကလည်းပါလာမဲ့အနေအထားကိုအမေရိကန်ဘက်ကအဓိကစိုးရိမ်မကင်းဖြစ်နေတာတွေ့ရကြောင်းဂျိုးဆက်ဘျွန်နဲ့တွေ့ဆုံခဲ့သူတွေထဲမှာပါဝင်သူတအုပ်ဖြစ်တဲ့တကောင်းနိုင်ငံရေးလေလာမှုအဖွဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကပြောပါရယ
်မြောက်ကိုရီးယားနဲ့မြန်မာနဲ့ဆက်ဆံရေးဆက်ပြီးတော့ရှိနေမဲ့အနေအထားကိုသူတို့စိုးရိမ်နေဆိုတဲ့သဘောကိုပြောတယ်ပေါ့လေပထမတစ်ချက်ကပြီးတော့အထူးတစ်ချက်သူမြန်မာနိုင်ငံကိုပြန်နိုင်ငံနဲ့ပြန်နိုင်ငံနဲ့ပြန်နိုင်ငံနဲ့မဆက်ဆံဆက်ဆံမဆက်ဆံလို့သူမှပြောပိုင်မှာမရှိဘူးသူတို့ကလည်း UN ကချမှတ်ထားတဲ့ဖုံးဖြစ်ချက်အတိုင်းနဲ့မြောက်ကိုရီးယားကိုဟိုစီးဝင်နေငွေတွေမှာမြန်မာနိုင်ငံငွေတွေကပါလာမဲ့အနေအထားကိုလည်းသူတို့စိုးရိမ်နေအဲ့ချက်ကိုသူအဓိကထားပြောပါတယ်ခင်ဗျာ
အရင်ဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်တဲ့စစ်ဆိုးရလက်ထက်မှာဒုံးကျည်လက်နက်ဆိုင်ရာဤပညာတွေအပါအဝင်အခြားစစ်လက်နက်ပစ္စည်းတွေနဲ့ပတ်သက်လို့မြောက်ကိုရီးယားနဲ့အပြန်အလှန်အနီးကပ်ဆက်ဆံမှုတွေရှိခဲ့တာပါ။ဒါကြောင့်လဲကြန့်ရှိနေတဲ့ချိတ်ဆက်မှုတွေကိုလုံးဝဖျက်တောက်ဖို့အမေရိကန်အစိုးရကမြန်မာကိုဖိအားပေးနေတာဖြစ်ပါတယ်။မစ္စတာယွန်းဟာဇူလိုင်လ18ရက်နေ့ကကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတဲ့အချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကပြောဆိုခဲ့တာတွေနဲ့ပတ်သက်လို့သူတိခဲ့ရတာတွေကိုလည်းကိုရဲမျိုးဟင်းကအခုလိုပြောပြပါဗျ
။ကျွန်တော်တို့အမြင်ကတော့ဒီတွေ့ဆုံမှုမှာတော့ထူးထူးခြားပေါ့ဒါနဲ့ပတ်သက်ပြီးအတီးပြူတာငင်းတာထူးထူးခြားခြားတော့တုံ့ပြန်တာမရှိဘူးလို့ကျွန်တော်တို့သိရပါတယ်ခင်ဗျ။အဲဟိုလက်ရှိအနေအထားကတော့ American ဘက်ကပဲဒီဟာနဲ့ပတ်သက်ပြီးသူတို့စတင်မှုရှိရဲဆိုတဲ့အကြောင်းကိုအဓိကဟိုထားပြီးပြောတယ်လို့ကျွန်တော်တို့သိရပါတယ်။အဲ့ဒီကတော့သူတို့ကအမေရိကန်ဘက်ကပြောတဲ့အချက်ကလည်းဒီကုလသမဂ္ဂ
ဟိုလူမျိုးကြီးကောင်စီဆုံးဖြတ်ချက်ကိုလေးစားလိုက်နာဖို့ဆိုတဲ့ချက်ကိုအဓိကပြောတာကိုကျွန်တော်တို့သိရပါတယ်
မစ္စတာယွန်းဟာသူ့ရဲ့ခီးစဉ်အတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့လည်းတိထားစီတွေ့ဆုံခဲ့ပေမယ့်ဘာတွေအဓိကဆွေးနွေးခဲ့သလဲဆိုတာကိုတော့အသေးစိတ်ထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။ American ပြည်ထောင်စု Alaska ပြည်နယ်အထီတောင်ရောက်နိုင်တယ်လို့ယူဆရတဲ့ Nuclear ထိပ်ဖူးတက်တိုက်ချင်းပစ်ဒုံးကျည်ကိုဇူလိုင်လ4ရက်နေ့ကမြောက်ကိုရီးယားကနေစမ်းသပ်ပစ်လွတ်ခဲ့ပြီးတဲ့နောက်အခုလို Mr. Yoon ရဲ့မြန်မာအပါအဝင်အာရှဒေသခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။လက်ရှိမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးဟာတန်တမာရေးအရာပဲဖြစ်ပြီးစစ်ရေးအရာဆက်ဆံမှုမျိုးလုံးဝမရှိကြောင်းမြန်မာနိုင်ငံသားရေးအတွင်းဝင်ဦးကျော်စရာကသတင်းတောက်တွေကိုပြီးခဲ့တဲ့တနင်္လာနေ့ကပြောဆိုခဲ့ပါတယ်။လုံခြုံရေးကောင်စီကချမှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့လိုက်နာဆောင်ရွက်နေတယ်လို့ American ဆိုင်ရာမြန်မာတန်မတ်ကြီးကလည်းပြောဆိုခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားမှာမြန်မာတန်ယုံဖွင့်လှစ်ထားခြင်းမရှိသလိုကုံသွဲရေးအရာလဲဆက်သွဲမှုမရှိသလောက်ပဲလို့ဆိုပါတယ်ရှင
်။မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုမြန်မာအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါရမယ်။စံစည်းနှုံးမတည်ငြိမ်မှုနဲ့စည်ရဲနွမ်းပါမှုဆက်ဆက်နေပုံကိုဦးအောင်ခင်သုံးသက်လေ့လာထားပြီးကိုညာဝင်းအောင်နဲ့အတူတင်ဆက်ထားပါရရှင်။
လူရဲနေကဘကိုးတိုင်းမှာဒသမ3သိန်းကျော်ကိုလေယာဖွံ့ဖြိုးရေးဘဏ်ကငွေထုတ်ချိခဲ့ပါတယ်ဒီနှစ်မေလမှာပြန်လဲဖိဆက်ဖို့တတ်မှတ်ထားပြီးမြန်ပြန်ဆက်နိုင်တဲ့လေသမားဟာ3သိန်းကျော်သာရှိသေးကြောင်းမေလ19ရက်နေ့ထုတ်မြန်မာတောင်သူကြီးများဂျာနယ်မှာဖော်ပြပါတယ်ပြန်မဆက်နိုင်တဲ့အကြောင်းရင်းတွေမှာတီးနှံစင်းတို့မတည်ငြိမ်တာနဲ့ပြန်ဆက်ဖို့အလေးမထားတာပါဝင်တယ်လို့ဘဏ်မန်နေဂျာကဆိုပါတယ်တောင်သူလယ်မအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကို2013မှာပြဋ္ဌာန်းပြီးဒီဥပဒေကို2015မှာထုတ်တာမှု၄နှစ်ရှိနေပါပြီ။ဒါပေမဲ့လယ်သမားအခြေအနေကိုမြင့်တင်ပေးနိုင်တော့အောင်မလုပ်နိုင်သေးပါဘူး။မြန်မာစာအများစုကိုပုံသေးဈေးနှုန်းနဲ့အာဖရိကကိုတင်ပို့ပြီးနေဆက်ကနေတရုတ်ပြည်ကိုတင်ပို့နေတာဟာလည်းစံစည်းမတည်ငြိမ်ရတဲ့အကြောင်းတစ်ခုဖြစ်ပါလေ။စံတင်ပို့တာကိုမြန်မာဘက်ကတရားဝင်တတ်မှတ်ထားပြီမဲ့တရုတ်ကတရားမဝင်ဘူးလို့တတ်မှတ်တာဟာပြဿနာဖြစ်စီပါတယ်တရုတ်ဘက်ကအဖမ်းဆီးလုပ်တိုင်းမြန်မာစံစည်းထိုးကျသွားပါလေနိုင်ငံတကာစံစည်းဘက်ကမတိုးနိုင်လို့ပြည်တွင်းစံစည်းနှုန်းမတည်ငြိမ်ရတာလို့ကမ္ဘာပံအုပ်စုကဆိုပါတယ
်စံစည်းနှုန်းမတည်ငြိမ်မှုနဲ့ဆင်းရဲနွမ်းပါမှုဆက်ဆက်နေပုံကိုကမ္ဘာပံအုပ်စုက2014မှာအစည်းအဝေးခန်းစာထုတ်ပြန်ပြီးပြုပြင်ရေးလုပ်ဖို့အကြံပေးထားပါတယ်ဒါပေမဲ့စံစည်းမတည်မငြိမ်ဖြစ်နေတာကိုကြည့်ရင်ကမ္ဘာပံရဲ့အကြံပြုချက်ရုပ်လုံးမပေါ်သေးဘူးလို့ပြောနိုင်ပါတယ်။စိုက်ပျိုးမြေ80ရာခိုင်နှုန်းမှာစံစဘာစိုက်တာမို့စိုက်ပျိုးရေးထွက်ကုန်တန်ဖိုးရဲ့30ရာခိုင်နှုန်းကိုစံစဘာကရပါတယ်။ဒါကြောင့်စံစဘာထုတ်လုပ်မှုတိုးပွားလာရင်စည်ရင်နွမ်းပမှုကျဆင်းနိုင်ပါတယ်။နိုင်ငံသားမှလည်းစံစည်းနှုန်းမတည်မငြိမ်ဖြစ်တတ်ပေမဲ့မြန်မာပြည်ဟာအဆိုးဆုံးဖြစ်ပါတယ်။စံစည်းမတည်မငြိမ်တာဟာလေသမားရဲ့ရောင်းလိုအားကိုအဟံအတားဖြစ်စေပါတယ်။ရင်းနှီးမြှုပ်နှံမှုအတွက်စိတ်အနှောက်အယှက်ဖြစ်ရပါတယ်။စားသုံးသူတွေကိုလည်းပြဿနာဖြစ်စေပါတယ
်။ရန်ကုန်တိုင်းနဲ့အေရဝတီတိုင်းအထိတရုတ်တွေဆင်ပြီးဆံဝင်နေတာရဲ့နေဆက်ကုံဆွေရေးမှရှုပ်ထွေးတာရဲ့ကြောင့်တရုတ်မြန်မာစံစည်းကကိုခမန်းရခက်ခဲပါတယ်။ကမ္ဘာပံကတော့တပြည်လုံးထုတ်လုပ်မှုရဲ့900ခိုင်နှုန်းသာနိုင်ငံခြားတင်ပို့တာမှုကမ္ဘာစံစည်းမတည်ငြိမ်တာဟာမြန်မာနဲ့မဆိုင်ဘူးလို့ဆိုပါတယ်မြန်မာစံစည်းမတည်ငြိမ်ရတဲ့အကြောင်းရင်းတွေဟာပြည်တွင်းမှာသာရှိပါတယ်မြန်မာစံစည်းမတည်ငြိမ်မှုဟာကမ္ဘောဒီးယားထိုင်းနဲ့ဗီယက်နမ်နဲ့ဆိုးဝါးပါတယ်ဈေးကွက်ဖွံ့ဖြိုးလာလို့မတည်ငြိမ်မှုပမာဏကျဆင်းသွားတာတောင်သူများနဲ့ရှင်လိုက်ရင်မြင့်မားနေစေဖြစ်တယ်လို့ဆိုပါတယ်ဥပမာ2003နဲ့2013အကြာ10နှစ်ကာလမှာအဓိကစားသုံးတဲ့ပေါ်စားနဲ့မနောဒုက္ခအမျိုးအစားရဲ့ပြင်းပြင်းဈေးနှုန်းဟာ35ရာခိုင်နှုန်းကျဆင်းနေတယ်လို့ဖော်ပြပါတယ
်။ရာသီအလိုက်လုတ်ကင်တဲ့ဒလိကြောင့်စံစဘာဈေးမတည်မငြိမ်ဖြစ်ရတယ်လို့ကမ္ဘာပံကဆိုပါတယ်။နိုဝင်ဘာနဲ့ဒီဇင်ဘာလမှာမိုးစဘာကိုအလုံးအရင်းနဲ့ရိတ်သိမ်းတာကြောင့်ထုတ်လုပ်မှုများပြီးဒီဇင်ဘာနဲ့ဇန်နဝါရီမှာစံစဘာဈေးတိတိတသာကျဆင်းပါတယ်။နောက်တော့ဈေးကွက်ကိုလိုက်ပြီးမေလကနေအောက်တိုဘာလအထိစံစည်းပြန်တက်လာပါတယ်ရေသိမ်းချိန်ကွဲပြားခြားနာတဲ့စဘာအမျိုးအစားမရှိမှုနဲ့တင့်တော်တဲ့ဆေးရည်သုံးဆွဲမှုမရှိတာမို့နှွေစဘာအနှင်းငယ်သာထွက်နိုင်ပါတယ် လမ်းမဆက်သွယ်ရေးခက်ခဲမှုတယ်လီဖုန်းဆက်သွယ်ရေးညံပြင်းမှုစံစည်းကွက်ချိတ်ဆက်မှုအားနေပြီးကစင်ကလျားဖြစ်တာကြောင့်ပြည်တွင်းစံစဘာဈေးကွက်မှာပူးပေါင်းဆောင်ရွက်မှုအားနေနေပါတယ်ဒီပြဿနာကိုကျော်လွှားနိုင်ဖို့အချိန်ယူရပါလိမ့်မယ
်ဈေးကွက်မှာပွင့်လင်းမြင်သာမှုနဲ့ယုံကြည်စိတ်ဆက်ရမှုကိမဲ့နေတာဟာလေဈေးနှုန်းမတိမငြိမ်ဖြစ်စေပါလေစာပြောရေးထုတ်လုပ်မှုစားသုံးမှုတင်ပို့မှုတူလောင်မှုနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေဟာမတိမကျဖြစ်တာများပါလေဒါကြောင့်ဈေးနှုန်းအနည်းငယ်ပြောင်းတိုင်းလေသမားဆန်ဆက်ပိုင်ရှင်တင်ပို့သူနဲ့အစိုးရဟာအလွန်အကျွံတုံ့ပြန်ကြတဲ့အတွက်ဈေးနှုန်းမတိမငြိမ်ဖြစ်ရပါလေအထက်အကျကိုထိမ့်ပေးနှံလောက်အောင်ပုဂ္ဂလိကလောင်စံမများတာဟာလေအားနည်းချက်တစ်ခုဖြစ်ပါလေစာစေးမတည်ငြိမ်မှုနေပါသွားစေဖို့အတွက်လိုက်နိုင်ရမယ့်အဓိကအချက်၅ချက်ကိုကမ္ဘာပါအုပ်စုကတင်ပြထားပါတယ်။စာစဘာအတွက်နှုံတိုးမြင့်နိုင်မှုစိုက်ပျိုးရေးနဲ့ရေသိမ်းရေးကိုတစ်နှစ်ပတ်လုံးဖြန့်ကျက်လုပ်နိုင်ဖို့အတွက်လေယာဉ်လုံထုံးလုံီပြောင်းလဲရေးရေသိမ်းပြည်ကင်တွဲပုံတူလောင်မှုကောင်းမွန်ရေးပြည်တွင်းဈေးကွက်မှာမြင်သာမှုနဲ့ပေါင်းစပ်မှုရှိရေးပို့ကုန်အားပေးမူဝါဒချမှတ်ရေးစတာတွေကိုလုပ်ကင်ဖို့အကြံပေးထားပါတယ်။ဒီချက်တွေအကောင့်တွေပေါ်လာပြီးအချင်းအတော်ကြားမှစံစည်းမှအကျိုးသက်ရောက်မှုရှိနိုင်လိမ့်မယ်လို့ကမ္ဘာပအုပ်စုကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
။ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုကြာသာပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနိုင်စေနိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါ။
ဒီ dream ပါ English American စာကန်တာမှာမြန်မာနိုင်ငံရေးလောကမှာသုံးနှုံးနေတဲ့ idiom အသုံးတစ်ချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
throw in the towel
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက throw throw ကပြစ်လိုက်တာ in ကအထဲ towel the towel ကမျက်နှာသုတ်ပွားဆိုတော့စကားစခုနဲ့တည်းရဲ့အဓိပ္ပာယ်ကတော့မျက်နှာသုတ်ပွားကိုပြစ်သွင်းလိုက်တာဖြစ်ပါတယ်ဒီတော့ကလက်ဝေထိုးဘက်ကနေဆင်းသက်လာတာပါလက်ဝေဘွဲတွေမှာလက်ဝေထိုးသမားတွေကမျက်နှာတုပ်ပွားနဲ့ချွေသွေးစသဖြင့်တို့ကိုတုတ်ကြရမှာလက်ဝေသမားတူကသူ့မျက်နှာတုပ်ပွားကိုလက်ဝေထိုးတဲ့ကြိုးပိုင်းတွင်းကိုပြစ်ချလိုက်တယ်ဆိုတဲ့အဓိပ္ပာယ်ကသူ့အနေနဲ့မျက်နှာတုပ်ပွားသုံးစရာမလိုတော့ဘူးသူ့ဘွဲကနေထွက်တယ်ဆဲမထိုးတော့ဘူးဆိုတဲ့အဓိပ္ပာယ်ကိုဆောင်းတာဖြစ်ပါတယ်ဒါကြောင့်မို့ဒီအပြုမူရဲ့လက္ခဏာကတော့သူ့အရှုံးပေးတယ်ဆိုတဲ့ဆဲမလုတော့ဘူးဆိုတဲ့သဘောဖြစ်ပါတယ်idiom ဆိုတဲ့တဝိုက်ဒီပဲကတော့နေ့စဉ်ဘဝမှာတစ်ခုခုကိုဆက်မလုပ်တော့ဘူးရတ်တော်မင်းလက်မြောက်အရှုံးပေးတယ်ဆိုရင် throw in the towel လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီတော့ကိုဇူလိုင်လ22ရက်နေ့တောက်ကြနေ့က breaking news ဖြစ်အင်ဘူရိုပြန်ကြားရေးတာဝန်ခံ Sean Spicer ကနှုတ်ထွက်သွားပြီးသူ့နေရာမှာ New York ကရင်းနှီးမြှုပ်နှံရှင် Anthony Scarrell မူရှိကိုခန့်အပ်လိုက်တဲ့အတွက်ကြောင့်သတင်းမီဒီယာတွေက Sean Spicer throws in the towel ဆိုပြီးတော့Sean Spicer နှုတ်ထွက်သွားပြီးဆက်မလုပ်တော့ဘူးစိတ်ကုံသွားပြီးလက်လျှော့သွားပြီးဆိုပြီး throw in the towel ဆိုတဲ့ idiom ကိုရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Some presidential candidates have thrown in the towel early in the race due to lack of public support
တချို့သမ္မတကိုယ်စားလှမ်းဖြစ်ဝင်းရှင်းပြိုင်လိုကြသူတွေကလူလူထောက်ခံမှုမရတဲ့အတွက်ပြိုင်ပွဲကနေခက်ဆော်ဆော်ပဲနှုတ်ထွက်သွားကြတယ်လို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Some presidential candidates have thrown in the towel early in the race due to lack of public support.
ကိုယ်စားလှယ်ကျင်းပြပြီးမှကတော့
to have second thoughts.
ဖြစ်ပါတယ်။စာလုံးပေါင်းက thoughtve to have ကရှိစီတာ second second ga dutiya dama mho nauta thoughts thoughts ga atwe ri so ro zakwai thun ye dai yai dewe ga ro dutiya atwe ri ku win la si da bo di thong ye idiom dewe ga ro shi ma re chuma ru mi ma zaka ya so yin no ti cha cha pyan sin sa chi pi de nau pai ma sait pyaung jin ne tabo ပထမဆုံးဖြတ်ထားတာပြောထားတဲ့အပေါ်တန်တရားဝင်လာတဲ့သဘောမျိုးမတိကျတော့တဲ့သဘောမျိုးကိုဆလိုတာဖြစ်ပါတယ် ဒီတော့ ဒီမရ ထရမ့် ကနိုင်ငံတော်ရှိနေချုပ်ဖြစ်ခန့်အပ်ခဲ့တဲ့ Jeff Sessions က 2016 ဒီမရ ရွေးကောက်ပွဲ မဲဆွယ် လှုပ်ရှားစဉ်ကာလက Trump မိသားစုနဲ့ Russia ကြားဆက်သွယ်မှု ရှိခဲ့တဲ့အကြောင်း လွှတ်တော်က စုံစမ်းစစ်ဆေးဖို့ တာဝန်ပေးခဲ့ရမှာ ဒီစုံစမ်းစစ်ဆေးမှုမှာ သူ့အနေနဲ့ မပါဝင်လို့တဲ့အကြောင်း တောင်းခံခဲ့တဲ့အတွက်ကြောင့် ဒီမရ ထရမ့် ကသူ့ဘက်ကလူကိုယ်တိုင်ကဝင်မပါချင်တာတွေ့ရတဲ့အတွက်စိတ်ပျက်ပြီး စောစောကသာဒီလိုသိရင် Jeff Sessions ကိုနိုင်ငံတော်ရှိနေချုပ်ဖြစ်သူခန့်အပ်မှာမဟုတ်ဘူး ခန့်အပ်မိတာမှားပြီဆိုတဲ့သဘောမျိုးနဲ့ သတိမီဒီယာကိုပြောခဲ့တဲ့အတွက်ကြောင့် Donald Trump's second thoughts on Jeff Sessions ဆိုပြီးတော့သတင်းကောင်းကြီးတွေမှာရေးသားခဲ့ကြတာဖြစ်ပါတယ် To have second thoughts ဆိုတဲ့ idiom အသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
The wedding is just a month away, but Mary is having second thoughts about getting married to John. So we'll have to wait and see.
Mingla Sangmo ga tla lauk be lu ro de. Da ba mai lo Mary ga John ne le tha pho sai pyaung jin bon po de. Da chaung chin naw do dui saung chi ya ma phit par de lo de be ya par de. Uma ko naw de khaw
The wedding is just a month away, but Mary is having second thoughts about getting married to John. So we'll have to wait and see. Caught red-handed.
Pibare, salung baung ga, C-A-U-G-H-T, caught ga, C-A-T-C-H, catch, so re, pamire, so re, debe yare, woha yare, past tense, atake the bogu, pyare, ကရိယာ verb ဖြစ်ပါတယ် red red ကနေတာ hand handed ကလှုပ်ဆောင်တာလို့အဓိပ္ပာယ်ရတော့စကပိုက်ထွင်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရက်နီနဲ့လှုပ်ဆောင်တာကိုမိတာပေါ့ရှင်ဒီသုံးဆင်းသက်လာတာကတော့ 15ရာစုစကော့လန်ကဖြစ်တယ်လို့ဆိုပါတယ်လက်မှာအနီရောင်ရှိတဲ့သွေးပေးကြံနေတဲ့အယူဆကနေဆင်းသက်လာတာဖြစ်ပါတယ် idiom အဓိပ္ပာယ်ကတော့တခုခုကျွလွန်နာကိုလက်ပုလက်ချက်မိတဲ့သဘောပဲဖြစ်ပါတယ် red handed ဆိုတဲ့ idiom ကို အထင်ကြီးက Time Magazine ကသမ္မတ်ထရမ့်ရဲ့သား Don Jr. ရဲ့ပုံနဲ့မျက်နှာဖုံးမှာရေးသားဖော်ပြခဲ့တာဖြစ်ပါတယ် Don Jr. ဟာသူ့ဖခင် Donald Trump ရွေးကောက်ပွဲမဲဆွယ်လှုပ်ရှားစဉ်ကာလကပြိုင်ပွဲ Hillary Clinton နဲ့ပတ်သက်လို့တိတ်ခါကြားစီမဲ့သတင်းမျိုးရုရှားဘက်ကပေးလို့တဲ့အတွက်ကြောင့်ကန့်လန့်ခဲ့ရမှာသူကလည်းအကြိုက်ပေါ်လို့ပြန်ရေးခဲ့ပြီးတွေ့ခဲ့တဲ့သတင်းမကြာသေးမီကထွက်ပေါ်လာခဲ့တဲ့အတွက်ကြောင့်လေ တက်တဲ့အထောက်ထားတွေနဲ့လက်ပူးလက်ချက်မိပြီဆိုပြီးတိုင်းမဂဇင်းကအခုလို red handed ဆိုတဲ့အသုံးနဲ့ဖော်ပြခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ဂျော့ချ်ရူပီရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
John was caught red handed smoking cigarettes by his wife She was angry with him as he has promised her he would stop this habit
John ဆလိတောက်တာကိုသူ့ရဲ့အမျိုးသမီးကလက်ပူးလက်ချက်မိသွားတယ်လေ။သူကအဲ့ဒီအချင်းကိုဖျောက်ပါမယ်လို့ဂရီပေးထားတော့သူ့အမျိုးသမီးကဒေါသထွက်တာပေါ့လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
John was caught red-handed smoking cigarettes by his wife. She was angry with him as he has promised her he would stop this habit.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
Throw in the towel to have second thoughts.
Caught red-handed.
Do pichabari. Now the rimba kuluchi miu male. Now ta idiom atonwigo seletim pia piu mamu. Saumio na sinjabashim.
Taladan season tolling pinida American style necking English tinganzago. Nasin li lagejaraba. ဖျော်ရ အမေရိကန် တန်ရက် တနင်္ဂနွေနေ့ မနက်ပိုင်း အစီအစဉ် တွေ ကို 나စင် နေ ကြ아ရာ ဖြစ် ပါ တယ် ရှင်
VOA မြန်မာ ပိုင်း အ탄 လွှင့် အစီအစဉ် တွေ ကို ဒီနေ့ ကို 6 ချိန် ထုတ်လွှင့် ပေး နေ ပါ တယ် မြန်မာ စံတော် ချိန် မနက်ပိုင်း 6 နာရီ က နေ 9 နာရီ အထိ line meter 24 32 နဲ့ 40 တို့ မှာ 나စင် နိုင် ပြီး ဒီ အစီအစဉ် ကို ပြန်လည် 나စင် နိုင် တဲ့ အချိန်တွေ က တော့ မနက် 8 နာရီ က နေ 9 နာရီ အထိ တစ် ချိန် နေ့လယ် 12 နာရီ က နေ နေ့ခင်း 1 နာရီ အထိ တစ် ချိန် ဖြစ် ပါ တယ် ညနေခင်း အစောပိုင်း 6 နာရီ ခွဲ က နေ 9 နာရီ အထိ အစီအစဉ်ကို line 16 19 နဲ့ 25 မီတာ တွေ မှာ ထုတ်လွှင့် ပေးနေ ပါ တယ် ညပိုင်း 9 နာရီ က နေ 10 နာရီ အထိ အစီအစဉ်ကို တော့ line 24 25 နဲ့ 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့စနေနေ့ညကကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နားဆင်ကြရမှာပါရှင်
မင်္ဂလာပါခင်ဗျာဒီကနေ့တရက်လီလိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံရဲ့ရာဇဝတ်မှုကင်းတွေအကျဉ်းထောင်စနစ်တွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်နယ်သာလန်နိုင်ငံမှာဆိုရင်လွန်ခဲ့တဲ့ဆယ်နှစ်တွေရာဇဝတ်မှုတွေကြာဆင်းတာပြစ်မှုကျူးလွန်တဲ့သူတွေအပေါ်မှာပြစ်ပေးတဲ့ပုံစံတွေပြောင်းလာတဲ့အတွက်အကျဉ်းသားတွေမရှိသလောက်ဖြစ်လာပြီးထောင်နေဦးတော်မှတစ်ခုပြီးတစ်ခုပိတ်ပင်နေရပါတယ်နယ်သာလန်နဲ့မြန်မာနိုင်ငံနဲ့မရှင်းနိုင်တာတော့မှန်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာရောရာဇဝတ်မှုကြာဆင်းပြစ်မှုကျူးလွန်တဲ့သူတွေပြုပြင်ပြောင်းလဲရေးအတွက်ဘာတွေလုပ်နေသလဲဘာတွေလုပ်ဖို့လိုသေးသလဲဆိုတာကိုကျွန်တော်ဆွေးနွေးချင်ပါတယ်ဆိုတော့ပင်နိုင်ဆွေးနွေးပြီးမဲ့ပုံကိုလည်းအခုဆိုရင်လေလိုင်းပေါ်မှာရောက်နေပါပြီ။ရှင်မန္တလေးမြို့ကရှင်နေဦးသိန်းတန်းနိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်းရဲ့အတွင်းရေးမှူးကိုတိတ်နိုင်လို့ရှင်နေပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီရုံးပြင်ကနားမှာအမှုခင်းနေတဲ့အတွေ့အကြုံလည်းများတဲ့ရှင်နေဦးသိန်းတန်းရဲ့အမြင်ကိုကြားချင်ပါတယ်။မြန်မာနိုင်ငံမှာရာဇဝတ်မှုဖြစ်ပွားမှုအတိုင်းအတာရေဝူရပြောမယ်ဆိုရင်ဘလို့များရှင်နေပါသလဲ။ဘလို့ခင်းအမှုခင်းမျိုးတွေကများနေပါသလဲ။ဆရာဦးသိန်းတန်းခင်ဗျ။အ
မှုခင်းတွေကတော့အဓိကတော့မူရစီပဲ။မူရစီဝါပြဿနာပါနော်။ဝိဇ္ဇာပြဿနာပြီးရင်တော့လူရတာတော့ဒီဆေးနဲ့ဆက်နွယ်ပြီးတော့ဖြစ်တဲ့ကိစ္စတွေပေါ့ရွာစီဝါရေးမပြေလေတော့ဒါတော့တိုက်ပြီးရစီဝါတိုးတက်မှုနှုံးနဲ့ဒီကျွန်တော်တို့ရာဇမှုကကြောင်းမြန်ရှုံးကြရတာစီဝါတိုးတက်မှုများလေရာဇမှုနည်းလေပေါ့စီဝါတိုးတက်မှုနည်းလေမပြေလေလေရာဇမှုများလေပေါ့နော်အခုကတော့ကျွန်တော်တို့ကတစ်နေ့ထက်တစ်နေ့ရာဇမှုတွေကများလာတယ်အတုတည်းကမူရစီဝါအင်မတန်ကြောက်စရာကောင်းတော့တဲ့အနေဒီအနေနဲ့ကျွန်တော်တို့ယုံတိုင်းယုံတိုင်းမှာရှင်နေပြီဆိုတော့ကျွန်တော်တို့တွေ့ရပါလ
ားဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီနိုင်ငံရေးကျင်းသားများကုညီဆက်ရှောက်ရေးတဲ့ AAPP ရဲ့အတွင်းမှုကိုတိုင်နိုင်သဘောထားလေးကြားချင်ပါတယ်နိုင်ငံရေးကျင်းသားတွေကိုအဓိကကုညီပေးနေတယ်ဆိုရင်လည်းအကျင်းသားတွေနဲ့ထောင်ထဲအခြေအနေနဲ့အကျွမ်းတဝင်ရှိရသူတယောက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီရာဇဝတ်မှုနဲ့ထောင်ထဲရောက်လာတဲ့သူတွေကဟိုဘလို့အခြေအနေမျိုးတွေနဲ့ရောက်လာတာတွေတွေ့ရတယ်လေကိုတိုင်နိုင်ဟုတ
်ကဲ့ခုနကပထမဦးဆုံးစပြောတဲ့စကားလေးစပြောမယ်ဒီအခုကျွန်တော်တို့နိုင်ငံမှာကျွန်တော်တို့ဒီရာဇဝတ်မှုတွေစတင်လာတဲ့အတွက်အချင်းတောင်တွေကိုစိတ်ပြရတဲ့အခြေခံမျိုးတွေရှိနေတယ်။သို့မဟုတ်ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီအချင်းသားတွေထားနိုင်တဲ့အနေထားတွေနှစ်ခါလောက်ပုံများလာတဲ့အတွက်အချင်းတောင်တွေဆက်ဖို့ကြိုးဆိုတဲ့စဉ်းစားချက်တွေတော့ကျွန်တော်တို့ရှိလာခဲ့တာဖြစ်ပါတယ်။ဆိုတော့ခုကဒီကိုယ်တိုင်ဥပ္ပဝါကလုံးပဲကျွန်တော်တို့ဒီအချင်းသားတွေရဲ့ဆက်ဝတ်ကြော်ကအထူးကမူရင်းစေဝါနဲ့ဒီမှုနဲ့ထောင်တနေတဲ့ဒီလိုကအများကြီးဖြစ်တာကိုကျွန်တော်တို့ကြည့်ရတယ်။ဆိုတော့အခုဆိုလို့ရှိရင်ကျွန်တော်တို့9000ကျော်7000လောက်ရဲ့လောက်ကြီးထိကျွန်တော်ဒီတာဂရမှုနဲ့ကြာနေတဲ့ဒီအချင်းသားတွေကျွန်တော်မြန်မာနိုင်ငံမှာရှိနေတာဖြစ်ပါတယ
်။ဟုတ်ကဲ့ကိုတင်နေကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုကိုယ်တိုင်ပါဝင်မဲ့လူတွေနောက် email တွေနဲ့ Facebook တွေနဲ့ဆွေးနွေးမဲ့ပုံကိုလည်းရှိနေပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်တို့ဒါရိုက်ပါဝင်ဆွေးနွေးမဲ့ပုံကိုတချို့အရင်ဆုံးလှည့်ပေးခြင်းပါတယ်အရင်ဆုံးကတော့ပခုတ်ကူမျိုးကဥက္ကမောင်းလင်းမှာဥက္ကမောင်းလင်းသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ကျောင်းလူဆွေးနွေးမှုရှိရအဲ့ဒါဒီဆွေးနွေးနေ့တိုင်းကိုကြားမှာဒါရိုက်မျိုးမျိုးဒီဆောက်ရတော့ပါတယ်အကောင်မြင်နေရတဲ့ဒီလူများအလောက်ကပေါ်ရပြီးဒေဝီမျိုးကိုကောင်းအောင်ဖန်တီးလို့ရကျောင်းလေးဥမောအောင်လုပ်လို့ပါတယ်နံပါတ်3အမျိုးမျိုးရတော့တကူမဟုတ်ကားရှိတော့အနတီးကလည်းမလဲလို့အနာရကျန်တဲ့တော့ USDG အလဲရမဆိုင်ငွေကျန်တဲ့ပြဿနာဖြစ်ပါလေ။အဲတမ်းလို့အနေနဲ့နောက်ဆုံးပြပြရရာကာကွယ်ရေးဒီလိုမျိုးဒီလိုရောင်းချင်ရအောင်တောင်းယူထားပါပြီ။ဒီလိုပေါ်ရလို့ကျွန်တော်တို့ဒီအောင်ရေစမိုးကြီးတောင်းလို့ရအောင်တောင်းယူတောင်းဆောင်ရှိလို့ဒီပါလေတမ်းလို့အနေနဲ့လည်းတောင်းတောင်းလာရလို့အစ်ကအခုခုရင်းနေပြီးလူလူဆိုတော့ဆိုအဒီအဲ့လိုအဒီလိုတောင်းလို့လိုရတယ်ကျေးဇူးများနေရတော့ဘာမှကြည်ရဲ့ဒီဒီများတိုင်းကကောင်းမွန်အောင်ကျွန်တော်တို့ဒီအများခမအောင်အမေစမအောင်ရပါပြီကျွန်တော်ဆင်းနေပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့နောက်တူးလည်းရှိနေပါသေးတယ်ဝမ်တွင်းမျိုးကဥချင်းမြင့်မှာဥချင်းမြင့်သဘောထားလည်းလိုရင်းတူရှင်ဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့ကလေဟို about already we need to signet to ubi to sini sikan so da imda yiji ba le da ba me yiyo chak ka le si ta ko pu yiji ba le yiyo chak ne ubi sini sikan ne ya lai yo ni twi phit pu lo ba le ta ha san da phit pu lo ba le a ri jaw lo chano lo wa di ho about hu yin kan ko pu pi lo kwa mu lo ba le u ma cha ye chano lo di yang go myo ma mu ye sewa ဒီအမြောင်များစွာကားကားကြီးနဲ့ဆင်းလုံးမိတယ်မိတာကိုကျတော့ကျွန်တော်တို့ပိုင်ရှင်ပိုင်ရှင်မဲ့လို့ကြီးညာတယ်အဲ့ဒါပိုင်ရှင်မဲ့လို့အပေါ်တယ်မူပိုင်ရှင်ဘလို့စေမမိသေးတဲ့ဟိုအနေနဲ့ပဲတုံးနေတယ်ပေါ့ဆရာရဲ့ဒါပေမဲ့ကျွန်တော်တို့ဒါမှဘုမဖြစ်သလောက်ကျွန်တော်တို့လောက်ကင်စားတဲ့ဟိုကုသန်းရောင်းဝယ်စားတဲ့ဟိုတုံးဆွဲတဲ့မူရစ်ဆေးဝါးတုံးဆွဲသူတွေကျတော့ဟိုအင်မတန်မှဖော်တိလို့ဒီမိတယ်စစ်တန်ကြီးများစွာပြည့်ခံရတယ်အမေလို့ပြင်းရင်ဟာတကယ်အီယာမပုဂ္ဂိုလ်ကြီးတွေကြတော့ဒါကိုလောက်ကင်စားပြီးတော့ဒေါ်လာတန်းနဲ့ချီပြီးတော့လောက်ကင်စားတဲ့ပုဂ္ဂိုလ်တွေကြတော့ဘလို့မှအရေးမယူနိုင်လားဟာဒါဥဒီရဲ့အနေချက်ဟိုကျွန်တော်တို့ယထာဘူတာမကြတဲ့ဥဒီတွေပဲလို့ကျွန်တော်ထင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ကျေးဇူးပါကျွန်တော်တို့စာရေးပေးပို့ပြီးတော့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါတယ်အရင်ဆုံးကတော့ကျွန်တော်တို့ VOA သောတာရှင်တူဆိုပြီးတော့ပေးစာတစ်စောင်ပေးပို့ထားတာကိုဖော်ပြခြင်းမယ်မရှာပေါဖတ်ပြပေးပါခင်ဗျ။
မြန်မာနိုင်ငံမှုခင်ကြဆင်းရေးကိစ္စဆိုတာမလွယ်ပါဘူး။ဘာကြောင့်လဲဆိုတော့နှစ်ပေါင်းများစွာစစ်အာဏာရှင်မင်းစိုးမင်းညစ်တွေကအာဏာမှက်မောမှုကိုကြိုးအတကြီးမှုတွေကြောင့်သူတို့ကိုယ်တိုင်ရောအစိုးရဆိုတဲ့ရန်တရားကြီးရောပြည်သူတွေရောစိတ်ဓာတ်တွေရောဇာရိတ်တာတွေပျက်စီးမှုလုံးစက်ကူကဖြစ်နေတဲ့အကျင့်ပြက်ချစားအာဂတိလိုက်စားမှုကြီးကြောင့်တရားဥပဒေစိုးမိုးမှုအလွန်အမင်းရော့နေနေ၍ရာဇဝတ်မှုကြဆင်းရေးဆိုတာမဖြစ်နိုင်သေးပါဘူး။အတင်းထောင်တွေကလည်းပညာပေးမဟုတ်ပဲညင်မနှိမ့်ဆက်တဲ့ဌာနကြီးဖြစ်နေပါတယ်။ကျွန်တော်တို့ကိုယ်တိုင်အင်းစိန်ထောင်မှာ1996ခုနှစ်ကုန်ကနီးကနေ2000ခုနှစ်နှစ်ဆန်းပိုင်းအထိတနှစ်ထောင်ကြပူးပါတယ်။ထောင်ထဲမှာတကယ်တော့ဘလောက်အခြေအနေဆိုးရဲဆိုတာနှစ်ကြီးသမားတွေနိုင်ငံရေးသမားတွေပိုသိကြပါတယ်။ရဲဘက်အလုတ်ကျန်းစခန်းဆိုရင်ခြေထိတ်လက်ထိတ်နဲ့ကျွဲတွေနွားတွေလိုရိုက်နဲ့ခိုင်းတယ်။ထမင်းမဝဘူးဆေးကုသမှုလုံးဝမရတဲ့လောက်ပါပဲ။လူပြည်ကအရှင်လက်လက်ငရဲခမ်းပါပဲ။အကျင့်ပြက်ချစားမှုတွေကလည်းကြီးကြီးမားမားရှိနေပါတယ်။ဒါကြောင့်မှုခင်ကြဆင်းရေးဆိုတာစစ်အာဏာရှင်စနစ်ဆိုးကြောင်တစ်နှစ်ကျော်ပဲရှိသေးတဲ့ NLD အစိုးရအနေဖြင့်မလွယ်သေးပါကြောင်းဆွေးနွေးအပ်ပါသည်ဆိုပြီး VOA ပရိသတ်တူကရေးသားထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့ရန်ကုန်မြို့ကပါကိုကျော်ပိုးထောင်ဆိုပြီးပေးစာပို့ထတာလည်းနားထောင်ကြည့်အောင်ပါ
။နယ်သာလန်နိုင်ငံမှာရာဇဝတ်မှုတွေတဖြည်းဖြည်းကြဆင်းလာခြင်းဟာနိုင်ငံရဲ့စီးပွားရေးအခြေအနေနိုင်ငံတော်ကတိုင်းပြည်သူပြည်သားတွေကိုထောက်ပံ့ငွေပေးအပ်ပုံတို့နဲ့တိုက်ရိုက်ဆက်ဆက်နေပါတယ်။နယ်သာလန်နိုင်ငံဟာသဘာဝတန်ငွေရောင်းရငွေရေရွက်ပစ္စည်းရောင်းရငွေတို့နဲ့အများကြီးကြွယ်ဝချမ်းသာတဲ့တိုင်းပြည်ဖြစ်ပါတယ်။အဲ့ဒီတန်ဆာရရောင်းရငွေတွေကိုနိုင်ငံတော်အစိုးရကစနစ်တကျသိမ်းဆည်းပြီးတော့ပြည်သူတွေကိုထောက်ပံ့ပေးလို့ရှိပါတယ်။နယ်သာလန်အစိုးရကဒီလောက်ကောင်းအောင်ထောက်ပံ့ပေးထားတဲ့အတွက်ဘယ်သူမှခိုးဆိုးလူရဲမှုကိုမလုပ်ကြတော့ပါဘူး။နယ်သာလန်အကျဉ်းထောင်တွေဟာကမ္ဘာပေါ်မှာဂရုဏာအကြီးမားဆုံးထောင်တွေဖြစ်ပါတယ်။ထောင်တွေနေထိုင်မှုဟာအထူးပဲသက်တောင့်သက်သာရှိလာပါတယ်။ဒါကြောင့်ပြည်သူတွေဟာအပူပင်ကင်းမဲ့ပြီးတော့စီးပွားရှာဖို့မှလည်းမှန်မှန်ကန်ကန်လုပ်လို့ရှိပါတယ်။မြန်မာနိုင်ငံတွင်းမှာတော့တယံဇာရရောင်းရငွေတွေကိုနိုင်ငံတော်ခေါင်းဆောင်တွေကလည်းဂရုမဆိုင်ဝင်ငွေစည်းရင်းပင်လင်တိုင်းပြည်ကိုကျင်ညာနိုင်ခြင်းမရှိတယံဇာရရောင်းရငွေတွေဘယ်ရောက်ရဘယ်ပြောင်းမှမသိနိုင်ငံကောင်းဆောင်တွေကလည်းစီးပွားရေးကိုဂရုမစိုက်အဲ့ဒါကြောင့်ပြည်သူတွေရဲ့စီးပွားရေးကြဆင်းပြီးတော့ရာဇဝတ်မှုတွေတိုးတက်တိုးလာခဲ့တာပါဒါကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးကိုမြန်မာနိုင်ငံရဲ့ကောင်းဆောင်တွေအနေနဲ့ဂရုစိုက်တက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုရန်နိုင်ဖတ်ပြပေးတဲ့ကျေးဇူးပါဆိုတော့ဟိုကျွန်တော်တို့ Facebook ကနေပို့ထားတဲ့စာတချို့လည်းရှိပါသေးတယ်ဒီကစာတို့လေးတစ်စောင်ကတော့အရှင်ဓမ္မပီတီဂုံကြီးဆိုပြီးရေးထားပါတယ်သူကတော့တရားဥပဒေစိုးမိုးမှုမရှိလို့ပါတဲ့အထူးအဖြစ်ပြည်ရေးနဲ့ဆိုင်ပါတယ်ပြည်ရေးကကောင်းကောင်းအလုပ်မလုပ်လို့ပါဆိုပြီးသူကရေးပါတယ်ဆော့ဆော့တော့ဆရာဦးတင်တန်းဦးကဟိုပြောထားတဲ့အထဲမှာတော့အဓိကထောက်ပြတာတော့ဒီရာဇဝတ်မှုခင်းနေပြရတဲ့အထဲမှာမွေးစေဝမှုတွေကအများစုလို့ဆိုပါတယ်ဒီစာရီထဲမှာတချို့ရေးတာကတော့စင်ရတာဖွံ့ဖြိုးမှုနှိမ့်ချတာတွေနဲ့ဆက်နွယ်တယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်ဆိုတော့ဒီအုပ်ချုပ်ရေးတရားစီရင်ခဏတွေမှာအားနည်းချက်တွေရှိနေတာကိုလည်းအကြောင်းရင်းလို့ဆော့ဆော့ထောက်ပြတာလည်းတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ရောဦးတင်းတန်းဦးသဘောထားဘယ်လိုရှိပါလဲအုပ်ချုပ်ရေးတရားစီရင်ခဏတွေမှာအားနည်းချက်ရှိနေတာတွေကလည်းဒီမှုခင်းတွေဖြစ်ရခြင်းအကြောင်းရင်းတွေလို့ဆိုနိုင်လားခင်ဗျာ
သူနိုင်နေရဟိုတပတ်ကစီးဝါးရတော့အဓိကကိုအခြေခံအုပ်ကြီးဖြစ်တယ်။တပတ်မှာလည်းဥပမာအားဖြင့်ဒီမှာအများဆုံးဖြစ်တဲ့ဘူးရီစီဝါမှုတွေဆိုရင်နှစ်ပေါင်းများစွာအုပ်ချုပ်ရေးအပိုင်းတွေရောကျန်တဲ့
ဒီလုံချုံရေးတာဝန်ယူရတဲ့အပိုင်းတွေကဆက်နွယ်နေတယ်ဆိုတာကျွန်တော်တို့ကြားသိမြင်တွေ့နေရတာပေါ့နော်အဲ့ဒီအရာတွေကိုဂိုင်းတွေ့တဲ့အခါမှာလည်းခုနဒီသောတာရှင်တယောက်ပြောခဲ့သလိုပါပဲနှစ်ပေးတစ်ပြားရှောင်းတဲ့ဝယ်တဲ့သူဆိုပြီးတယ်တကယ်ကိုကဘာကျော်ပေးပြင်းကြီးတွေဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံရေးအရာသူတို့တဲ့ပေါင်းပြီးတော့သူတို့ကိုဥဒတ်ခေါ်ပါဆိုပြီးတော့သူကောင်းပြ ချိတ်ထားတဲ့အခါမှာဒါရီယာတက်လာတယ်။အဲ့ဒီလိုပဲအရင်အစစ်အစစ်ဆင်းတဲ့လက်ထက်ကနေကနေ့ဒီကတော့အုတ်ချူကြီးဟာသူ့ဝိုက်တဲ့ဒီနေရောဓာတ်ရိုက်ကြတဲ့ဒီနေရောဒီဟာတွေအပေါ်မှာတရားစီရင်ရေးပေါ်မှာအာဏာသွားမှုတွေရှိတယ်။တရားစီရင်စနစ်ကလည်းပဲအခြေအနေချင်းစနစ်ကိုကာဝယ်ဖို့လေ့ကျင့်ပြုထောင်လာတာဖြစ်တဲ့အခါကျတော့ fair trial နဲ့တရားမျှတတဲ့တရားခွင်နဲ့တကယ်ကိုတည်ကြတဲ့နိုင်ငံကစံနှုန်းနဲ့ညီတဲ့ဒီတရားရုံးတွေမဖြစ်လာနိုင်ဘူး။ဒီအချက်တွေဒီလည်းပဲရာဇဝတ်မှုကိန်းတွေကိုကြီးကျယ်စေတဲ့အချက်တွေဖြစ်နေတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဟိုကိုတိတ်နေအောင်လည်းမေးချင်ပါတယ်။ဆော့ဆော့ဒီဒေါက်တာရှင်တယောက်ကသူ့တွေ့ကြုံနဲ့ရှင်ပြီးပြောထားတဲ့နေရာမှာဆိုရင်လေထောင်နေရာဒီဇာတိတာဖြစ်မှုမဟုတ်ဘဲနဲ့ဖြည့်စည်းဖို့ဖြစ်နေတယ်ဆိုတာကိုသူကထောက်ပြတာတွေ့ရပါတယ်။ကိုတိတ်နေလို့ဆိုရင်လည်းမချသေးရင်ကပဲဒီအချင်းတော်ပြုတ်ပြောင်းလဲအစင်းခန်းစားတစားထုတ်ထားရဲဆိုတော့ထောင်တွင်းအချင်းတွေကလက်ရှိအချင်းတွေမှာဘလို့ရှိနေလဲဒီရာဇဝတ်မှုနဲ့ရောက်လာတဲ့သူတွေရောပြုတ်ရင်ပြောင်းလဲဘလောက်များလုံနေပါသလဲခင်ဗျာ
ဟုတ်ကဲ့အဲ့ကြောင့်မို့ကျွန်တော်တို့ခုနဥစ္စာပထမဆုံးအခြေခံနဲ့တန်ကောက်ရတယ်ဆိုလို့ရှိရင်တော့ဒီအချင်းတော်တွေမှာအချင်းသားတွေများလာတဲ့ကိစ္စကကျွန်တော်တို့ဒီလူမှုစီးပွားကုလသမဂ္ဂဆိုင်ရာအခြေခံအကြောင်းတရားတွေနဲ့အဓိကဆက်ဆိုင်တယ်ဗျာဆိုတော့ဒီဒီအားလေးအားနဲ့လို့ပဲကျွန်တော်တို့ဒီကိစ္စလေးကြားမှရေးကိစ္စလေးအားနဲ့လာတယ်ကျွန်တော်တို့မြန်မာနိုင်ငံမှာဒီဘာသာရေးအခြေအနေတွေအားနဲ့လာတယ်အလုပ်ကလက်မဲ့တွေအားနဲ့လာတယ်ဒါတော့ပဲမှုခင်းတွေကကျွန်တော်တို့ပို့ပြီးတော့ညားလာတယ်ဆိုတော့ကျွန်တော်တို့အဓိကလောက်ရမှာကကျွန်တော်တို့ဒီ crisis prevention strategy လို့ခေါ်တဲ့ဒီမှုခင်းကာကွယ်စစ်ရေးပေါ့ဗျာအဲ့တော့ဒီအဓိကကျွန်တော်တို့ကောင်းကောင်းမွန်မွန်ဒီဒီမဟာဗျူဟာကိုကောင်းကောင်းမွန်မွန်လုပ်ရလိမ့်မယ်လို့ထင်ပါတယ်အဲ့ဒီမှာပါကျွန်တော်တို့ကျွန်တော်တို့စဉ်းစားတဲ့အကြောင်းတစ်ခုပေါ့ဗျာဒီချက်ကကျွန်တော်တို့ဒီအကျဉ်းတော်ပြည်ပြည်တောင်းလေရေးစကားလို့ကျွန်တော်ပြန်ထားလုပ်ရလိမ့်မယ်ထင်တယ်နောက်တစ်ခါပြစ်တာဖေးပြင်းဆိုင်ရာပြည်ပြည်တောင်းလေရေးစကားကိုပြည်ပြည်ကြရလုပ်ရလိမ့်မယ်ထင်ပါတယ်ဒီနှစ်ခုကစိတ်ကိုအရေးကြီးတာပေါ့ကျွန်တော်ကဒီအကျဉ်းတော်ပြည်ပြည်တောင်းလေတစ်ခုတည်းကိုလည်းပေါင်းနေမယ်ဆိုရင်တော့မှမဖြစ်စေနိုင်ဘူးလို့ထင်ပါတယ်ဆိုတော့ကျွန်တော်တို့ကဒီပြစ်တာဖေးပြင်းဆိုင်ရာပြည်ပြည်တောင်းလေစကားသူတို့ကမှတ်တာတဲ့တရားစီရင်ရေးကိစ္စလေးကိုကျွန်တော်တို့ဟိုတကယ်ကိုရရလားအစ်တောင်လည်းပါဟိုဒီကောင်းဒီကောင်းလေးဖြစ်အောင်လို့အစိုးရကဗာလင်ညာဒီအစိုးရဌာနတွေကသူကြီးကဗာလင်ညာခံပြီးသေးတယ်နောက်တစ်ခါသူတို့ပြန်လွတ်လာတဲ့အခါမှာကျွန်တော်တို့ဒီ integration program ကိုခေါ်တဲ့ပြန်လည်ပေါင်းပြီးဆိုင်ရပါဗျာအဲ့ဒါကဒီပတ်ဝန်းကျင်မှာဒီသဟာဇာတဖြစ်အောင်ဘယ်လိုနေနိုင်ဆိုင်နိုင်အောင်သူတို့ရဲ့အလုပ်ကံခွင့်အားတွေဘယ်လိုဖြန့်တီးနိုင်အောင်သူတို့စိတ်ဓာတ်မျိုးလီကိုလည်းအစိုးရကနေအေးချေအထက်ထုတ်ပြီးတော့လုပ်ပေးဖို့လုပ်ပါတယ်ဆိုတော့ကြာပြေရတော့အဓိကနှစ်ခုပါနော်ကျွန်တော်တို့ရှင်းတော့ပြည်ပြည်ဆောင်ရွက်စိတ်ဓာတ်တွေစိတ်စိတ်ဓာတ်လုပ်ဖို့လုပ်ပါတယ်နောက်တစ်ခါကျွန်တော်တို့ဒီစိတ်ဓာတ်စိတ်ကြီးဆိုင်ရာပြည်ပြည်ဆောင်ရွက်စိတ်ဓာတ်ကိုဟိုကျွန်တော်စိတ်ဓာတ်လုပ်ဖို့လုပ်ပါတယ်
ဟုတ်ကဲ့ကိုတင်နေကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးဝတ်တော့ကိုပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုလည်းထပ်ပြီးလှည့်ပေးချင်ပါတယ်တူဦးကတော့ကျွန်တော်ရံပြဲမျိုးကဦးစောလွင်ဖြစ်ပါတယ်ဦးစောလွင်သဘောထားလူရင်းတို့ချင်းဆွေးနွေးပါခင်ဗျာ
ဟိုကျွန်တော်တို့မြန်မာနိုင်ငံရဲ့ဥပဒေစိုးမိုးမှုပြင်းနေတာကရှင်းရတဲ့ဥပဒေစိုးမိုးမှုပြင်းနေတာမဟုတ်ပါဘူးရှင်းရတာတွေလူတိုက်ရင်ဉာဏ်ပေါ်ပေါ်နိုင်ပါတယ်တစ်ထည့်တွေရှမ်းလာတဲ့လူတွေလူတိုက်ရင်လည်းမပေါ်နိုင်ပါဘူးမူးယစ်ဆေးဝါးလုံးရင်လည်းမပေါ်နိုင်ပါဘူးမတင်းကြည့်ရင်မပေါ်နိုင်ပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့နေရာရဲ့သူတို့ရဲ့နေရာနဲ့သူတို့ရဲ့အာဏာရှိတဲ့လူတွေကိုလက်စားလက်ထိုးထားလို့အဲ့ဒါအမှုမှန်ပေါ်နေတာကျွန်တော်ညင်ညီပေါ်တွေ့နေရပါတယ်။ပေါ်နေခဲ့ရင်လည်းအနည်း20ကျားမဲ့ဟာကို9နှစ်နဲ့လွှတ်ထားပါတယ်။20ကျားမဲ့ဟာကို10နဲ့လွှတ်ထားပါတယ်။အဲ့ဒါနိုင်ငံတော်အာဏာပိုင်းငါရဲ့အကျင့်ကျင့်ခြားစားမှုဒီအကျင့်ကျင့်ခြားစားမှုကိုမတိုက်ချင်နိုင်ဘူးတမန်ကာလာပါလို့ဘယ်တော့မှဒီကျစားတရားဥပဒေစိုးမိုးရေးဆိုတာလုံးဝဖြစ်ပေါ်လာမှာမဟုတ်ပါဘူး။ရှင်းရတာတွေကိုမပြောပါနဲ့မနှိမ်ကြပါနဲ့။ညောင်းနေတာကရှင်းရတာတွေကိုမပြိမ့်နိုင်ပါနဲ့မချွတ်ရှင်ပါနဲ့အဓိကအထက်ပိုင်းအာဏာပိုင်းနဲ့တောက်ပိုင်းလူချင်းတာတွေဒီလက်ကန်းစားဝန်ထမ်းတွေအားတွေကိုညံ့ညံ့ကြီးအကောင့်ထဲပေါအောင်ပူအောင်တဲ့လူချင်းတာပိုင်းနဲ့အထက်ပိုင်းကိုကင်တွေရပါလိမ့်မယ်။ဒီကိစ္စတွေကိုမကင်တွေလို့ရှိရင်နောက်ထပ်တန်းကြီးဘယ်တော့မှကောင်းကြလာမှာမဟုတ်ပါဘူး။ညာရဲ့နိုင်ငံမှာလို့ကိုနေသလားနိုင်ငံမှာအချင်းဆောင်တွေပိတ်ပြရတယ်။ မရှိတော့ဘူးရာဇဝတ်မှုကင်းကြတင်းရယ်ဆိုတာအားရတရားဥပဒေစိုးမိုးရေးကိစ္စပဲ
โอเคပါဦးဆောင်လင်းကျေးဇူးပါခင်ဗျကျွန်တော်တို့ဒီဆွေးနွေးနှဲ့သူနောက်တူလည်းလှည့်ပေးခြင်းပါတယ်မလေးရှားနိုင်ငံဦးနေဦးလင်းဖြစ်ပါတယ်ဦးနေဦးလင်းသဘောထားလည်းလိုရင်းတူရှင်ဆွေးနွေးပါခင်ဗ
ျโอเคဒါလိုရင်းတူရှင်ပြောရရင်တော့နံပါတ်1ကတော့စီးပွားရေးပေါ့နော်စီးပွားရေးနဲ့ပတ်သက်ပြီးတော့ဆက်နွယ်ပြီးတော့ပြည်မှုတွေများလာပါလေမြင်ရတယ်ပေါ့နော်ဒီနောက်တစ်ခုကတော့ကျွန်တော်အကြံပြုတာပေါ့အရင်လဲအကြံပြုဦးပါတယ်စင်ကာပူနိုင်ငံမှာဆိုလို့ရှိရင်ဟို crime watch ဆိုတာတလားကိုတစ်ခါပေါ့နော်သူလောက်တယ်ပေါ့လောက်တဲ့အခါကျတော့ဘယ်လိုဖြစ်တယ်ဘယ်လိုဖမ်းတယ်ဟလာဘယ်လိုစုံစမ်းတယ်ဒါတွေကဟိုနေ့ကျွန်တော်တို့ဆိုလည်းအများအားစောင့်ကြည့်တယ်စောင့်ကြည့်ခြင်းအပြင်ဥပဒေရဲ့သဘောတဘာဝတွေကိုကျွန်တော်တို့လည်းနားလည်လာတယ်ဟိုဘယ်လိုသူတို့ action လုပ်တတ်တယ်ဆိုတာလည်းသိသွားတယ်အဲ့လိုလားကျွန်တော်တို့ကသိသွားရင်ကျွန်တော်တို့ပြည်သူပြည်သားတွေဟာလည်းတချို့ဟာမတော်တဆတော့လောက်ကောင်းမလုံးဟိုမဖြစ်တော့လောက်ကောင်းမလုံးဖြစ်ဖဲနဲ့မလုံးဖူးပဲမလုတ်ခဲနဲ့ပေါ့နော်ဥပဒေကိုမှားရင်းဆိုတာမဖြစ်သေးဘူးလို့ကျွန်တော်ကတော့ယုံကြည်ရဗျာ
ဟုတ်ကဲ့ပါ
နောက်တစ်ခုကဘာဟိုဒီလူမျိုးပဲပေါ့နော်တရားစီရင်ရေးပိုင်းကိုတော်တော်များများပြောတယ်ပြောတယ်ဆိုတာတရားစီရင်ရေးရှိတယ်အမှုဖရင်စင်နဲ့ IO ရှိတယ်ဟလာဟိုအမှုဖြစ်တဲ့လူရှိတယ်အဲ့ဒီသုံးခုကြားမှာပြဿနာဖြစ်တဲ့ဥစ္စာတွေကိုလည်းဒီလိုပဲတစ်လတစ်ချိန်တော့ဘယ်လိုလုပ်ရင်ဘယ်လိုဖြစ်တယ်ဆိုတဲ့ဥပဒေသဘောတရားတရားဟောတဲ့လူကရှိသလိုပြောတဲ့လူကရှိသလို TV မှာရိုက်ပြီးတော့တလားကိုဒီချိန်လောက်တာလွှင့်ပေးပါတနည်းမကြပါဘူးအများကြီးရော့သွားပါလိမ့်မယ်လို့ကျွန်တော်ပြောပြပါကြာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီတော်တက်ရှင်နေ email တွေ Facebook တွေနဲ့ပေးထားတဲ့ဓာတ်တွေကိုလည်းဖော်ပြခြင်းပါတယ်တဦးကတော့မောင်ဘဆိုပြီးကျွန်တော်တို့ email နဲ့ပို့ထားတာသူကတော့မြန်မာနိုင်ငံတွင်ရာဇဝတ်မှုဖြစ်ပွားမှုနှုန်းရော့ချသွားဖို့ထက်တိုးလာဖို့သာရှိနေပါသည်တဲ့အခြေခံဖြစ်သောပညာရေးစနစ်တွင်ကလေးတွေကိုပညာတက်စေုံနဲ့တင်မလုံလောက်နိုင်ပါလူရဝင်ရေးပေါင်းသင်းဆက်ဆံရေးလူမှုရေးတွေပါသင်ပေးရပါမည်အားလုံးတန်းတူညီမျှသဘောထားရမည်ဤသို့မဟုတ်လျှင်လူဆိုးတွေရာဇဝတ်ကောင်တွေအစွန်းအောက်တွေဖြစ်သမားတွေတိုးပွားလာလိမ့်မည်အလုတ်လုပ်ရမယ့်အရွယ်မှာတင့်လျော်တဲ့အလုတ်ထိုက်တဲ့ဝင်ငွေရရှိစေရမည်ဖြစ်သည်အလုတ်လက်မဲ့တွေများလာရင်ခိုးဆိုးလူနိုက်တွေတိုးထူပြောလာမည်ရာဇဝတ်မှုတွေထူပြောလာမည်အားလုံးကိုအစိုးရကကြီးလုံးလုံးမရတာမှန်ပေမဲ့အစိုးရကဥစ္စာအမည်ဖြစ်ပါသည်ဆိုပြီးရေးပါတယ်နောက်တူကတော့စုနန္ဒဆိုတဲ့အကောင့်ပါရှင်မှာသူကတော့အီးမေးလ်နဲ့ပို့ထားတာပါသူကလည်းကျွန်တော်အမြင်ပြောရရင်တော့လေတဲ့လူမှုဝင်ကျင်ကထောင်ထွက်ဆိုရင်အလုပ်နေရာမှာပေးတာပါတဲ့အစိုးရကလည်းလှုပ်ဖို့လောက်ပဲလေတဲ့ပြန်လဲထူထောင်ရေးအတွက်အမှန်တကယ်ပဲအာယုံမဆိုင်တဲ့ဒါကြောင့်သူတို့ကြွန့်ကျင်တဲ့လောကထဲပြန်သွားပြီးစိုးမိုက်ကြတော့တာပါပဲဆိုပြီးတော့ပြောပါတယ်ဆိုတော့ကျွန်တော်ဒီအစိုးရဆက်ဆက်ကဒီလူငင်းချမ်းသာဝင်တွေပေးတဲ့အခါမျိုးမှာအကျဉ်းသားတွေကိုနိုင်ငံတည်ဆောက်ရေးမှာပါဝင်နိုင်ဖို့ဆိုပြီးတော့ပြောလို့ရှိရပါတယ်ပြန်လွတ်လာတဲ့လူတွေအတွက်နိုင်ငံတည်ဆောက်ရေးမှာတကယ်ပဲပါဝင်နိုင်ရလားလူသားမှာပြန်ဝင်ဆက်နိုင်တဲ့အခြေအနေရောရှိရလားဆရာဦးသိန်းသန်းဦးသဘောထားကိုဆွံ့နေပြပါအောင်ခင်ဗျာဒီလူမှုရေးစီးပွားရေးမှာအရာလက်တလုံးမှာအခြေအနေရောပေးရလားဟုတ်ထောင်ထွက်ဆိုပြီးတော့လူတော်မတိုးတာမျိုးအလောက်ကန်ရှားခက်တာမျိုးအခြေအနေတွေရောအခုချိန်ထိရှိနေတော့မလား
အဲ့တော့ဗျာဟိုဒေါထောင်းကထွက်တဲ့လူကိုတန်မာရာဇမှုနဲ့ပို့ထွက်လာတဲ့သူကို rehabilitation ပေါ့ဗျာပြန်လေပြိုးထောင်ပေးဖို့နေနေသားတာခုနလူပွဲကြီးရဲ့ဝင်အောင်လုပ်ပေးဖို့နေနေသားတာကျွန်တော်တို့နှစ်ပေါင်းများစွာအချိန်ပေါင်းများစွာအချိန်ပေါင်းများစွာနိုင်ငံရေးအကျဉ်းသားဖြစ်ခဲ့တဲ့လူတွေဟာဘဝမှာဘာမှဟိုခြေတခြားခြေလမ်းတစ်လမ်းတန်းစရာခြေချစရာဘာမှမရှိပါဘူးဘာဘသူကမှလည်းအကူအညီမပေးဘူးအဲ့ဒါအတင်းကျွန်တော်တို့ဒီအဲ့လိုမင်းနာခံတဲ့လူတွေကိုဒီလိုကြီးရကိုရေးတောင်းမှာသို့လို့သိုးတယ်ဆိုတဲ့လူတွေကလည်းပေါ်နေတယ်အဲ့တော့ဒီအကျဉ်းသားတွေကိုထောင်ထဲမှာလည်းပဲဘယ်လိုမှသူတို့ဘဝကိုရက်တိနေအောင်ပတ်မောင်းရဖြစ်အောင်လုပ်ပြတာမရှိဘူးပြန်ထွက်လာတဲ့အခါမှာလည်းပဲဘယ်လိုမှလူလောကထဲပြန်ဝင်စားနိုင်အောင်သူဘယ်အတိုင်းမှမလုပ်မပေးနိုင်ဘူးအဲ့ဒီအနေထားပဲဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုပေးစာတစ်စောင်ပို့ထားတာရှိနေပါသေးတယ်သူကတော့အမေရိကန်ပြည်ထောင်စုကမောင်တသနာပါမတ်စုမွန်ရေးဖတ်ပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံဟာနယ်သာလန်နိုင်ငံလိုအကျဉ်းထောင်တွေပိတ်ပစ်ရလောက်နိုင်တဲ့အခြေအနေတွေအထိရောက်ဖို့ရန်အတွက်2008နာဂစ်အခြေခံဥပဒေကိုလုံးဝပြင်ဆင်ရပါမယ်။ဒီနောက်တရားဥပဒေစိုးမိုးရေးကိုထိထိရောက်ရောက်လုပ်နိုင်မှုအတွက်ကာကွယ်ရေးနဲ့ပြည်ထရေးကိုအရက်ဖက်အစိုးရအောက်မှာထားရပါမယ်။ပြီးတော့စနစ်စိုးရဲ့ပုံစံကွက်ထဲကရုံးမထွက်ချင်ကြသေးတဲ့တရားစီရင်မှန်တိုင်ကိုပြောင်းလဲပြစ်ရပါမယ်။ပညာရေးနဲ့စီးပွားရေးအခန်းကဏ္ဍတွေမြင့်တင်ရုံသာမကလူမှုဖူလုံရေးစောင့်ရှောက်မှုလုပ်ငန်းတွေကိုလည်းတပြေးညီမြင့်တင်ပေးဖို့လိုအပ်ပါတယ်။ပြည်ထောင်ကြခန့်ရာဇဝတ်သားတွေကိုလူမှုရေးလုပ်ငန်းစဉ်တွေမှာတက်တက်ကြွကြွပါဝင်လာအောင်ပညာပေးရေးလုပ်ငန်းတွေကြဲကြဲပြတ်ပြတ်လှုပ်ဆောင်ရုံနဲ့မကလူမှုအဆောင်ရှောက်အဖွဲ့များအများပြပေါ်ပေါက်လာဖို့ရန်လဲတိုက်တွန်းစည်းရုံးတင်ကြောင်းယူဆမိပါတယ်ဆိုပြီးမောင်တက်တနာအမေရိကန်နိုင်ငံကပြောထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါနောက်ဒီကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတဲ့စာတို့တစ်စောင်ရှိပါတယ်သူကတော့တင်ဝင်းဆိုတဲ့အကောင့်ပိုင်ရှင်ပါမြန်မာပြည်မှာရာဇဝတ်မှုတွေထူပြောလာတာလက်တလောအကြောင်းကိစ္စပါစင်ကဲဖြစ်စဉ်ကာလတွေကနှစ်ပေါင်းများစွာကြာပါပြီဘာကြောင့်ဖြစ်တယ်လဲဆိုရင်အုပ်ချုပ်ခဲ့သူတွေညံပြင်းမှုစနစ်ကြောင့်ပါဘလို့ပြုပြင်ရမလဲဆိုရင်ထိပ်ပန်းဖြစ်တဲ့အစိုးရပိုင်းနဲ့အခြေခံဖြစ်တဲ့စာတင်ကြောင်းဖုန်ကြီးကြောင်းတွေမှာအဓိကထားပြန်လည်ပြုပြင်ရပါမယ်ဆိုပြီးသူကသူ့အမြင်ကိုဆွေးနွေးထားပါတယ်နောက်သူကတော့ဒီ Facebook ပေါ်ကနေဆွေးနွေးထားတာပါသူကတော့မင်းတက်နိုင်ဆိုတဲ့အကောင့်ပိုင်ရှင်ပါပြစ်မှုနည်းနဲ့သမျှနည်းအောင်လုပ်တင်တဲ့အချင်းထောင်နေတယ်မှာလဲမှုခင်းချဆင်းစင်မဲ့ဘာသာရေးအမြင်လူမှုရေးအမြင်တွေကိုဖြန့်ဝေတင်တယ်ဆိုပြီးသူကအကြံပြုပါတယ်။နောက်သူကလည်းဒီ Facebook ကပါပဲသူကတော့မြင့်အောင်နဲ့မင်္ဂလာပါခင်ဗျားတဲ့ကန်ကြီးတောင်မြို့နယ်ကပါတဲ့ပြစ်မှုကျူးလွန်သူကိုစွမ်းဆောင်ရည်ပိုင်းနဲ့ထောင်ထဲမှာတင်တဲ့တခုလိုပြန်ဆိုင်မှုနဲ့တင်ချပေးရင်ရောမိသားစုနဲ့နိုင်ငံအတွက်ကိုဝါကိုကိုစိတ်လေးရင်ထဲကိန်းအောင်ဆိုရင်ရောမကောင်းဘူးလားဆိုပြီးတော့သူအကြံပြုကြည့်တာပါခင်ဗျာဆိုပြီးသူကရေးပါတယ်ဆိုတော့ဒီတချို့ကတော့ဒီစာရည်ထဲမှာမှုရင်းကကြဆင်းရေးဘာသာရေးလူမှုရေးအရာပြန်လည်ထူထောင်ပေးဖို့တိုက်တွန်းတာတွေလည်းရှိပါတယ်ဒီနယ်ဇာလန်နိုင်ငံကနမူနာမှာကျွန်တော်ကြည့်မယ်ဆိုလို့ရှိရင်တော့သူတို့ပြောတာတော့ဒီတချို့မှုတွေမှာတရားရုံးတွေကထောင်နဲ့အပြစ်ပေးမဲ့စာလူမှုရေးလုပ်ငန်းတွေလုပ်ခိုင်းတာမျိုးဒီ electronic ကရိယာတွေနဲ့ပဲအပြစ်မှာချေရုပ်ထားတာဆေးဆွဲတဲ့လူဆိုလို့ရှိရင်လည်းဆေးရုံမှာဆေးဖြတ်ခိုင်းတာမျိုးလို့စနစ်တွေကိုပြောင်းလဲကျင့်သုံးတာမျိုးတွေကဒီသူတို့ရဲ့အောင်မြင်မှုဒီစိတ်တစ်ပိုင်းဆိုပြီးသူတို့ကဆိုပါတယ်ဆိုတော့မြန်မာနိုင်ငံမှာရောလက်တလုံးမှာဒီရာဇဝတ်မှုတွေရောပါနိုင်ရေးမှာဒီလိုမျိုးနမူနာယူပြီးတော့လုံနိုင်တာမျိုးတွေဘာတွေများရှိနိုင်မလဲကိုတိတ်နိုင်
ဟုတ်ကဲ့ကျွန်တော်တို့ကဟိုခုတည်းပြောတဲ့ဒီမှုကြီးဒီကပ်ဝဲစဆင်းရေးပေါ့ဗျာဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘယ်လိုလုပ်လဲဆိုတော့ဟိုကိစ္စကတော်တော်ရေးကြည့်ပါတယ်ကျွန်တော်တို့ကခုကဟိုအစတွေကပြောခဲ့ကြလို့ဆိုတော့ကျွန်တော်တို့90%ကျော်မျိုးစုံပါအချိန်မှ90%ကျော်မျိုးစုံပါမှုစုံကလူနဲ့ထောင်ကြတဲ့လူတွေဖြစ်တယ်ဆိုတော့ကျွန်တော်တို့ကအရင်ဆုံးကျွန်တော်တို့ကစဉ်းစားပါကအစိုးရဥယျာဉ်တွေကိုဆော့ထားနေတဲ့ကိစ္စကိုကျွန်တော်တို့စဉ်းစားပါမယ်စဉ်းစားဥယျာဉ်ဆော့ထားတဲ့အခါမှာဒီပြစ်တာပေးပြဆိုတဲ့ကိစ္စကိုနောက်ဆုံးရွေးချယ်စရာတစ်ခုအနေနဲ့စဉ်းစားကြည့်တယ်လို့မြင်ပါတယ်ဥပမာကျွန်တော်တို့အခုကြာပြည့်တဲ့ဒီဆယ်ရက်ကဘုရားပါပဲဒီမူရစ်ဘွားအမှုနဲ့လက်ဝဲတွေ့ရှိလို့နှစ်ပြား၃ပြား၄ပြားတွေ့ရှိလို့ထောက်ကြားရတဲ့ကလေးတွေကသဘောဘောကတပါးသာကုသူဥပမာကုသူနဲ့အောင်ရတဲ့ကိစ္စမျိုးဖြစ်လာတယ်ဆိုတော့သဘောကဒီမူရစ်ဘွား၃၄၅ပြားလောက်လက်ဝဲတွေ့ရှိတာနဲ့မူရစ်ဘွားအနည်းငယ်ဆုံးဆွဲတာနဲ့ဒီကွာရာဇဝတ်မှုလောက်လားမလောက်လားဆိုတဲ့စိတ်ဆက်ကိုတင်းတင်းကြပ်ကြပ်ဟိုအစိုးရအနေနဲ့ဒီတရားဥပဒေအနေနဲ့တင်းတင်းကြပ်ကြပ်ကိုပြန်လည်သုံးသပ်ဖို့လိုပါတယ်ကျွန်တော်နိုင်ငံမှာကားအစည်းလိုက်အိမ်ထဲမှာအိမ်ပါအလုံးလိုက်မူရစဝါလေးမိတဲ့လူတွေကတော့ဒီကလေးထိဒီတက်တာပြင်းပြရနေပြီးတော့ကင်းလွတ်နေတော့ပါဆိုပေမဲ့မူရစဝါအနေနဲ့သုံးဆွဲတာနဲ့နှစ်ပြားသုံးပြားလောက်ပြီးတာနဲ့ကျွန်တော်တို့ဒီဒီလေလေဒီပြစ်ဒဏ်တွေကိုမိစေလာများခံစားနေရတဲ့ကိစ္စလေးရှိပါတယ်။ဒါလေးကိုကျွန်တော်တို့သိသိကြကြကိုကျွန်တော်စနစ်တကျပြန်ပြီးတော့သုံးသပ်ပြီးတော့ဟိုကြိုက်ပွဲဖို့လုပ်ပါတယ်။ဆိုလိုတာကကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီအစင်းသား7000လောက်မှာဒီ5000လောက်ကဒီမူရစ်ဘွားကိစ္စနဲ့ပတ်သက်ပြီးကြာနေတယ်ဆိုတဲ့အခြေအနေမျိုးကိုတော့အစိုးရကသိသိကြကြကိုသတိချက်ပြီးတော့ကြိုက်ပွဲတည်တယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးသိန်းသန်းကိုလည်းမေးချင်ပါတယ်။ဆိုတော့ကျွန်တော်တို့ဒီလိုပေါ့လေဟိုအချင်းကြတဲ့လူတွေရောကြရေးရောကြရေးဆိုတော့ဟိုဘယ်လိုပြောရဟိုတကယ်ကျူးလွန်တဲ့သားနဲ့ဟိုအေးမြူလို့တော့လည်းမရဘူးပေါ့လေ။ဒါပေမဲ့လည်းပဲဆော့ဆော့ပြောသလိုပေါ့ဟိုမမွေးစေကအခုဆရာဦးသိန်းသန်းကိုလည်းထောက်ပြတာရှိပါတယ်။ကိုတိတ်နေလဲဆော့ဆော့ထောက်ပြပါတယ်။ဒီအမှုခင်းနေတယ်မှာအများစုကမွေးစေဝါနဲ့ပတ်သက်နေတယ်ဆိုတော့ဥမာနယ်သာလန်နိုင်ငံမှာဆိုလို့ရှိရင်ဥမာဆေးဆွဲတဲ့လူမျိုးဆေးဖြတ်တာမျိုးလို့ပေါ့လေကျွန်တော်တို့ကဒီလိုပေါ့ဟိုလူတွေကိုအပြစ်ပေးအေးအေးယူတာမျိုးနဲ့စာလို့ရှိရင်တခြား alternative ပေါ့လေတခြားနီးလန်းနဲ့ဥမာဒီလူတွေရဲ့ဘဝတွေကိုမြင့်တင်ပေးတာမျိုးပြောင်းလဲပေးတာမျိုးစသဖြင့်ပေါ့တရားရေးကဏ္ဍကပဲဖြစ်ဖြစ်လူမှုရေးကဏ္ဍကပဲဖြစ်ဖြစ်ဘာတွေလုပ်နိုင်တာရှိမလဲဆရာဦးသိန်းသန်း
အဲ့အဲ့တဲ့ပတ်သက်ပြီးအခုကိုပဲကျွန်တော်တို့ပြောရဲအမျိုးသားလူကြီးအဖွဲ့ချုပ်သတ်တော်ကိုယ်တော်တွေကပြည်တော်စုတတော်မှာတင်ဖို့သူတို့ပြင်ဆင်နေကြတယ်ဒီမူရစ်စေဝါမှာခုနကကိုတိတ်နိုင်ပြောတယ်လို့မူရစ်စေဝါတွေ10ပြား15ပြားလောက်ကြာတယ်ဒီကြတော့ထောင်နန်း10နှစ်တို့12နှစ်တို့ကြာခုနတို့ကကားလိုက်တန်လိုက်တကယ်ကိုအကြည့်ကျဲခိုင်းပွဲတဲ့တဲ့ဒီကြတော့ဘေးမတိရမခမိရင်လည်းပိုင်ရှင်မဲ့အဲ့လိုဖြစ်တဲ့အနေအထားမျိုးတွေကာကွယ်ဖို့တော်ဆိုပြီးတော့ခုကသူကတန်မှန်ဆွေးဆေးဆွဲတဲ့တွေလူမှုရေးဖြစ်တာပေါ့ဗျာ preventive action လုပ်ဖို့တွေ့ရဆိုပြီးတော့တော်တော်မှာပြင်ဖို့ဒီတင်မှုစူးစမ်းနေကြတယ်ဗျာဒါကျွန်တော်ထောက်ခံတယ်အဲ့လိုဖြစ်တဲ့နဲ့ဥပမာအပြင်ခုမန္တလေးထောင်ထဲကဘုံလူသုံးပါးသာထွက်သွားတဲ့ကလေးမလေးဆိုလို့ရှိရင်ရှုံးလိုက်ဆိုလို့ရှိရင်ဆေးပြား15ပြားတဲ့ပြီးတာဗျာဟိုအခုဖြစ်စင်မှာတော့ तू ကမဟုတ်ဘူးဗာညာဒါကျွန်တော်အမှုရဲ့မ merit of the case ကိုကျွန်တော်မပြောလို့ပါဘူး။ဒါပေမဲ့ခုနလိုရကဘာရောဘင်းဘီရင်ကြီးတွေကိုကျွန်တော်တို့ကသူကောင်းပြူပြီးတော့နော်တော့ဒီစီးပွားရေးလုပ်ငန်းကြီးတွေကိုခွင့်ပြုထားတဲ့အနေအထားမျိုးမှာဒီလူစီးပွားလေး15ပြားလောက်မိပြီးတော့လူငယ်လေးအသက်ဟုတ်လားလူငယ်လေးဘဝမှာအတူတခါတစ်ကြိမ်တစ်ခါမှားရင်လည်းမှားခဲ့ပြီလေအပေါ်မှာဒီလိုဖြစ်တာမျိုးချတဲ့အစားပေါ့ဗျာ။သူ့ကိုဟုတ်လားလူချင်းချတာကိုလည်းပေးတဲ့နဲ့သူ့တို့အမျိုးသားတွေပေါ်ပေါက်မလာအောင်ခုနဒီ North Netherlands နိုင်ငံမှာလုပ်လို့ပဲစီးပျက်စီးစီးရုံမှာစီးဖြတ်တာလူငယ်လုပ်ငန်းတွေမှာပါဝင်စေတာ community နဲ့သူဆက်ဆက်ပြီးတော့ဆွေးနွေးတဲ့ဟာမျိုးလုပ်ဖို့လိုတယ်ကျွန်တော်ထင်တယ်အခုကတော့တော်တော်မှာတော့တင်ဖို့ကြိုးစားနေကြတယ်ဗျာဒါကျွန်တော်တို့ကြိုးစားရမယ
်ဟုတ်ကဲ့ကျေးဇူးပါပါဝင်ဆွေးနွေးပေးတဲ့နိုင်ငံကြီးအကျဉ်းသားများကုညီဆောက်ရှောက်ရေးတင်ရကိုတိတ်နိုင်ရှင်းနေယူဦးသိန်းတန်းဦးနဲ့ပါဝင်ဆွေးနွေးပေးတဲ့သူတွေအားလုံးနဲ့တော်တော်ရှင်တွေကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညဓာတ်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရတာဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။ VOA ကနေပြီးတော့2019ခုနှစ်ဇူလိုင်လ23ရက်တနင်္ဂနွေနေ့မနက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနက်7:00ကနေ9:00ထိတစ်ချိန်နေ့လယ်12:00ကနေနေ့ကင်း7:00ထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရတယ်။တနင်္ဂနွေနေ့ညနေပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးကမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်နဲ့ကမ္ဘာတလွှားထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါရှင်။အခုမနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါဦးမယ်ရှင
် IS Islamic Studies အဖွဲ့ရဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီကိုတုတ်တင်တပ်ဖြတ်မဲ့အစီအစဉ်ပြတ်သွားအောင်ရေးသားဖော်ပြခဲ့တယ်ဆိုပြီး The New York Times သတင်းစာကိုသမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာ Twitter လူမှုကွန်ရက်ကတစင်ဝေဖန်လိုက်ပါတယ်ဘဂဒါဒီကိုလောက်ကြမဲ့အစီအစဉ်ပြတ်သွားအောင် New York Times သတင်းစာကဘလို့ရေးသားလိုက်တယ်ဆိုတာနဲ့ပတ်သက်လို့တော့သမ္မတထရမ့်ကရှင်းလင်းပြောကြားခြင်းမရှိပါဘူးအမေရိကန်ရေတပ်ကဒေါ်လာ73ဘီလျံနီးပါးအကုန်ကျခံတိစောက်ထားပြီးအစစ်မြေနည်းပညာတွေတပ်ဆင်ထားတဲ့ USS Gerald R. Ford Landing Themoji စနေနေ့ကရေချပွဲကိုသမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်တက်ရောက်ပါတယ်။ဒီသင်္ဘောရေချတာကြောင့်တန်တသိန်းအလေးချိန်ရှိတဲ့သတင်းစကားတစ်ခုပို့ပေးပို့လိုက်တာဖြစ်တယ်လို့အမေရိကန်ရဲ့ရန်သူတွေကြောက်ရွံ့တွန်းလုံးနေလိမ့်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဇူလိုင်လ22ရက်နေ့အထိမြန်မာနိုင်ငံတဝန်းကပြည်내နဲ့တိုင်းဒေသကြီး6ခုတို့မှာအေယာဝတီစစ်တောင်းငဝန်နဲ့ချင်းတွင်းမြစ်တို့ရေရှမ်းမှုတွေဖြစ်ပေါ်နေတာကြောင့်ဒေသခံပြည်သူအနည်းဆုံး 9,000 လောက်ဘေးကွင်းရာကိုထွက်ပြေးတင်းရှောင်နေကြပါတယ်။အခုလအစောပိုင်းကစလို့ဘကိုးမကွေးအေယာဝတီစကိုင်းတိုင်းဒေသကြီးတွေနဲ့မုံနဲ့ကရင်ပြည်နယ်တွေမှာမိုးသည်ထန်စွာရွာသွန်းခဲ့တာဖြစ်ပါတယ်။မုံပြည်နယ်ကြိုက်သူမျိုးမှာရေကြီးနေတဲ့အတွက်ဒေသခံ 2,500 ကျော်ဟာစာတင်ကြောင်းတချို့မှာဖွင့်ထားတဲ့ရေပေးရှောင်စခန်းတွေမှာရွှေ့ပြောင်းနေထိုင်နေကြပါတယ်။မူကြီးရေရှမ်းမှုတွေကြောင့်ဇူလိုင်လ21ရက်နေ့ကစလို့ဇူလိုင်လ22ရက်နေ့အထိရန်ကုန်မော်လမြိုင်အဝေးကားလမ်းကြီးရေလွှမ်းမှုမှုဖြစ်နေတာမှာယင်သွားယင်လာတွေရပ်တန့်ကုန်တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံထဲကိုဗီဇာမပါဘဲခွင်ဝင်လာတဲ့မြန်မာရွှေ့ပြောင်းအလုပ်သမား50ကျော်ကိုဇူလိုင်လ20ရက်နေ့မှာမဲဆောက်မြဝတီနေစကနေထိုင်းအနာဘဏ်တွေကမြန်မာနိုင်ငံဘက်ကိုပြန်ပို့လိုက်တယ်လို့မြန်မာရွှေ့ပြောင်းအလုပ်သမားအရေးလှုပ်ဆောင်နေကြတဲ့ထိုင်းနိုင်ငံအခြေစိုက်AACC အဖွဲ့က VOA ကိုပြောပါရခင်ဗျာ
တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာပေးသွားတာပါဒီမနက်စီစဉ်ထုတ်လွှင့်မှုက Mac Engineer ဖြစ်ပြီးတန်ဖန်း Engineer ကတော့ Dave Magnus ဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့စီစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်Thank you.
This program has come to you from the Voice of America, Washington.